Welcome to the Voice of America in Burmese.
Mingla Manakima, Washington Bureau of VOA American Tangani, Natal Sakokuni, Meshla Lee, Tanilani Nenekin Sisingu, Nemasano Jamine, Chow Nagani, Kunanaiti, Line to Meter, Tonsani, Lise, Lise Shitugani, Dayai Tolin Bamavashim. Tama Intinima.
Mingla Vashin, Tama Thinki Taipa. Dominican Trindigo, Kunyan Wayan, Etu, Chinya Bamishin. Syria nengan dwi Islamic Asunya IS apwet ye naw song lajjan chekou ya yu tha ya ba gu ma do dutiya myaw ni phit de mini tinin knwe ni ma tin ni long tai pwet ri pyin chan kae ba de American ne myaw Korea thait thi swin nwe pwet ma yat lat myar be pi song twa de so de a paw tamara in bureau ka khu kan pyaw so ba de di tadin ni ne atu tacha thait tan yak tadin ni na sin cha ya ba mi shin
kaum ma bi myama nengan ma sin swe atwet ta ma ka sin a ye bya atwet ba kong twe yaw we mu myama ni da chaung sin myo tong me a che ni NDA အလိုမြင်မာနေကြောင်းတာဝန်ရှိသူတွေကပြောကြားလိုက်ပါတယ်မြန်မာနိုင်ငံအနေအရတော့ရိတ်အချိန်မှာမျိုးသုံးမဲ့အနေနဲ့ပြဆိုင်ပြုတ်ကြုံရတဲ့သရဝမျိုးစိတ်များဖြစ်တဲ့ကြားဆင်းဒါကတော့မနေ့ကရန်ကုန်တိရစ္ဆာန်ဥယျာဉ်မှာကျင်းပတဲ့ကမ္ဘာတော်ရန်တိရစ္ဆာန်များနေ့အထိမ့်မဲ့အခမ်းအနားမှာတန်ဆာတန်းရဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဝင်ကြီးဦးအောင်ဝင်းပြောသွားတာပါနောက်ပိုင်းမှာ ဆုံးအချိန်နေသတင်းပေးပို့ချက်ကိုလည်းကြားဖို့ရှိပါတယ်။ဒါ့အပြင်အပတ်စဉ်ကဏ္ဍတွေကိုလည်းတင်ဆက်မှာပါ။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်တင်ကီထိုင်းနဲ့ကိုညံဝင်းအောင်တို့ကပြောပြပါအောင်ရှင်။
ဆီးရီးယားနိုင်ငံတွင်အစ္စလာမ်မစ်အစွန်ရောက် IS အဖွဲ့ရဲ့နောက်ဆုံးလက်ကျန်ခြေကုပ်ရယူထားရာဘာဂူးမှာဒုတိယမြောက်နေ့ဖြစ်တဲ့မိနစ်တနင်္ဂနွေနေ့ကတနေ့လုံးတိုက်ပွဲတွေပြင်းထန်ခဲ့ပါတယ်။အမေရိကန်ထောက်ပံ့တဲ့တပ်ဖွဲ့တွေကိုဟန်တားနိုင်ဖို့အတွက်အကြမ်းဖက်ဝါဒီအဖွဲ့ကတိုက်ခိုက်ရေးသမားတွေကကားဘုံတွေနောက်လူသားတိုင်းတွေကိုအသုံးပြုနေပါတယ်။အမေရိကန်ထောက်ပံ့ထားတဲ့ Syria Democratic တပ်ဖွဲ့တွေနဲ့ချိတ်ဆက်မှုရှိတဲ့လူမှုကွန်ရက်တွေမှာမျှဝေထားတဲ့ဗီဒီယိုတွေထဲမှာတော့IS တို့ထိန်းချုပ်ထားတဲ့ Syria အရှေ့မြောက်ပိုင်းကရွာတွေကနေရာတဝိုက်မှာမီးလောင်နေပြီးတော့မင်းညင်နေတဲ့မီးခိုးလုံးတွေထွက်နေတာကိုတွေ့ရပါတယ်။ဘာကူးမှာညွန်ပေါင်းတပ်ဖွဲ့တွေရဲ့ပြီးခဲ့တဲ့နှစ်ရက်တာအတွင်းလေကြောင်းတိုက်ခိုက်မှုတွေမှာကားဘုံးတွေအတော်များများကိုဖျက်ဆီးပစ်ခဲ့တဲ့အကြောင်း SDA အဖွဲ့ပြောခွင့်ရ Mustafa Bali က Twitter လူမှုကွန်ရက်မှာရေးပါတယ်။Syria Democratic တပ်ဖွဲ့တွေကိုပြစ်မှတ်ထားတိုက်ခိုက်မဲ့ကားဘုံးတွေကိုလည်း SDF တိုက်ခိုက်ရေးသမားတွေကဖျက်ဆီးခဲ့တယ်လို့လည်းရေးထားပါတယ်။ IS ကိုချေမှုန့်ရေးအမေရိကန်ဥဆောင်တဲ့ညွန်ပေါင်းအဖွဲ့တာဝန်ရှိသူတွေကတော့တိုက်ပွဲအခြေအနေပြင်းထန်နေစရာကိုအတည်ပြုပါတယ်။လိုအပ်သလိုလေကြောင်းတိုက်ခိုက်မှုတွေလုပ်တယ်လို့လည်း VOA ကိုပြောပါတယ်။ ISIS တို့ကအပြစ်မဲ့ရဲသားတွေကိုလူသားဒိုင်းတွေအဖြစ်အသုံးပြုနေစေလို့ညွန်ပေါင်းအဖွဲ့ကယုံကြည်ပြီးဒါဟာဆိုရင်စစ်ပွဲဥပဒေတွေကိုပြောင်ပြောင်တင်းတင်းချိုးဖောက်တာလို့လဲဘိုးမူးကြီးရှောင်းရိုင်ကပြောပါတယ်။ IS တို့ဘက်ကလူသားတိုင်းတွေအုံပြုတဲ့နီလန်းကအစ်စ်ဆန်းတော်မဟုတ်ပါဘူး။ဒါပေမဲ့လည်း IS ထိန်းချုပ်ရာဒေသတွင်းကအရက်သားအလုံးကိုမရွှေ့ပြောင်းရသေးခင်မှာတိုက်ပွဲတွေမဆဘူးလို့ပြောထားတဲ့ SDF တပ်ဖွဲ့တာဝန်ရှိသူတွေရဲ့ပြောဆိုချက်တွေနဲ့တော့ကွဲလွဲနေပါတယ်ရှင်
။ပြီးခဲ့တဲ့သတင်းပတ်တဲ့ဗီယက်နမ်နိုင်ငံမှာတွေ့ဆုံခဲ့တဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားကောင်းဆောင်ခင်ဂျုံအွန်းတို့ရဲ့ထိပ်သီးဆွေးနွေးပွဲမှာရလဒ်တစုံတရာမရာပဲပြီးဆုံးသွားခဲ့တဲ့အပေါ်သမ္မတအင်ပီတော်ကခုခံပြောဆိုလိုက်ပြီးမြောက်ကိုရီးယားရဲ့တောင်းဆိုချက်တစ်စိတ်တစ်ပိုင်းကိုမှလိုက်လျောခဲ့ခြင်းမရှိဘဲအမေရိကန်ရဲ့အကျိုးစီးပွားကိုကာကွယ်ထိန်းသိမ်းခဲ့တယ်လို့ဆိုပါတယ်။မြောက်ကိုရီးယားအနေနဲ့သမ္မတဒေါ်နယ်ထရမ့်ရဲ့ကြီးမားတဲ့ကမ်းလှမ်းချက်ဖြစ်တဲ့နျူကလ িয়ার အစီအစဉ်တွေလုံးဝဖျက်သိမ်းပြီးအနာဂတ်မှာကြီးမားတဲ့စီးပွားရေးတိုးတက်မှုတွေကိုရယူမလား။ဒါမှမဟုတ်အဲ့ဒီတောင်းဆိုချက်ထက်လျှော့ပြီးလုပ်မယ်လုပ်ဖို့ကြိုးစားမယ်ဆိုရင်တော့ကျွန်တော်တို့အနေနဲ့လက်မခံနိုင်ဘူးလို့သမ္မတထရန့်ရဲ့အမျိုးသားလူညုံရေးအကြံပေးဂျွန်ဘောဒန်က CBS ရုပ်သံနဲ့မေးမြန်းခန်းမှာအဲ့လိုပြောဆိုတာပါမြောက်ကိုရီးယားဟာသူ့ရဲ့ရုံပြောင်းနျူကလ িয়ার စစ်ရင်ကိုဖျက်သိမ်းရေးကိစ္စမှာလိုင်လျောမှုအနည်းငယ်သာလုပ်ဖို့ဆန္ဒရှိတယ်လို့ဘောဒန်က CBS ရုပ်သံကိုပြောပါတယ်တစ်ဖက်မှာလည်းစီးပွားရေးပိတ်ဆို့မှုအများအပြားကိုပြန်ရုပ်သိမ်းပေးဖို့မြောက်ကိုရီးယားကလိုလားနေကြောင်းသူကဆိုပါတယ်
အမေရိကန်သမ္မတဒေါ်နယ်ထရန့်နောက်သူနဲ့ရုရှားကြား2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲကာလအတွင်းဆက်နွယ်မှုတွေကိုစုံစမ်းစစ်ဆေးမှုတိုးလှုပ်ဖို့ထိတ်တန့်ဒီမိုကရက်မတ်တွေကတနင်္ဂနွေနေ့မှာအခိုက်အမာပြောဆိုလိုက်ပါတယ်။တရားစီရင်ရေးအပေါ်နှောက်ယှက်မှုအဂတိလိုက်စားမှုအာဏာအလွဲသုံးစားမှုတွေနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးမှုတွေစနိုင်ဖို့လူပုဂ္ဂိုလ်60ထံကဆက်ရွက်စာတမ်းတွေကိုဒီကနေ့တနင်္လာနေ့မှာတောင်းခံတဲ့အစာတွေထုတ်မယ်လို့ အောက်လွှတ်တော်တရားရေးကော်မတီဥက္ကဋ္ဌဂျေရိုနာဒက်နာနက်လာက ABC ရုပ်သံကိုပြောဆိုသွားပါတယ်အင်ပီရိုနဲ့တရားရေးဌာနကတာဝန်ရှိသူတွေနောက်သမ္မတထရန့်ရဲ့သားကြီးဖြစ်တဲ့ဒေါ်နယ်ထရန့်ဂျူနီယာထရန့် organization ရဲ့ဗန္ဒာရေးမှူးအဲလင်ဝေးစ်ဘတ်တို့ထံကိုလွှတ်တော်ကော်မတီရဲ့တောင်းခံစာတွေပေးပို့သွားမယ်လို့လည်းပြောပါတယ်။သမ္မတထရန့်ကသမ္မတတက်တန်နှစ်နှစ်အတွင်းတရားစီရင်ရေးကိုနှောက်ယှက်ခဲ့တယ်လို့ယုံကြည်တဲ့အကြောင်းလဲလွှတ်တော်တရားရေးကော်မတီဥက္ကဋ္ဌကပြောပါတယ်အချက်လက်တွေမရှိသေးဘူး။ဒါပေမဲ့လည်းစုံစမ်းစစ်ဆေးမှုတွေကိုထိထိရောက်ရောက်စပြီးလုပ်သွားမယ်လို့လွှတ်တော်တရားရေးကော်မတီဥက္ကဋ္ဌကပြောဆိုသွားပါတယ်ရှင်
။ Saudi Arabia နိုင်ငံမှာအထင်းသိမ်းခံရတဲ့ American နဲ့ Saudi နှစ်နိုင်ငံမှာနိုင်ငံသားအဖြစ်ခံယူထားသူဒေါက်တာ Willet Fatihi ဆိုသူကို American တန်တမန်ဒီတွားရောက်တွေ့ဆုံခွင့်ရခဲ့ပါတယ်။သူဟာ Saudi နိုင်ငံ Riyadh မြို့မှာအထင်းသိမ်းခံရတော့ညမနှိမ့်ဆက်ခံရတယ်လို့ယုံကြည်ရကြောင်းအမေရိကန်အမျိုးသားလူညုံရေးအကြံပေးဂျွန်ဘိုတန်ကတနင်္ဂနွေနေ့မှာပြောပါတယ်အမေရိကန်ဟာဘာတက္ကသိုလ်ကနေဆေးပညာပွဲရလာတဲ့ဒေါက်တာဝိုက်ဖီတိုင်ဟာ2006တုန်းကဆော်ဒီနိုင်ငံမှာဆေးရုံတစ်ခုဖွင့်ခဲ့ပြီး2019နိုဝင်ဘာလမှာအဖမ်းဆီးခံခဲ့ရတာပါဆော်ဒီအစိုးရကအဂတိလိုက်စားမှုဒီတိုက်ဖြတ်ရေးခြေမှုမှုအတွင်အခြားထင်ရှားသူတဲ့ဆော်ဒီနိုင်ငံသားတွေနဲ့အတူသူ့ကိုဖမ်းဆီးခဲ့တာဖြစ်ပါတယ်သူနဲ့ပတ်သက်ပြီးအသေးစိတ်အကြောင်းအရာတွေကိုမသိရသေးဘူးလို့ဆိုပါတယ
်ဗီယိုအမေရိကန်တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 kHz 933လိုင်းဒိုမီတာ40 kHz 983ညလိုင်းဒိုမီတာ48 kHz 6153ညဒုတိယနိုင်ဝယ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းစီစဉ်ရဲ့ဒီနေ့လာနေ့မနေ့ကင်းသတင်းတွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင်ဗင်နီဇွဲလားအတိုက်ခံခေါင်းဆောင်ဟွမ်ကွိုက်ဒိုကလက်တင်အမေရိကမဟာမိတ်နိုင်ငံတွေကိုတွားရောက်ပြီးတဲ့နောက်နိုင်ငံကိုပြန်လာဖို့စီစဉ်ထားချိန်နဲ့တပြိုင်တည်းဒီကနေ့ဒီနေ့လာနေ့မှာပြည်သူတွေလမ်းမပေါ်ထွက်ကြဖို့တိုက်တွန်းထားပါတယ်နိုင်ငံကိုပြန်လာမဲ့အကြောင်းအသိပေးတဲ့အကြောင်းနောက်တနင်္လာနေ့မနေ့7နှစ်နာရီမှာဗင်နီဇွဲလားပြည်သူတွေနိုင်ငံတဝန်ဆူယုံကြဖို့တိုက်တွန်းတယ်လို့ဂွိုက်ဒိုကထွတ်တလူမှုကွန်ရက်မှာရေးသားထားပါတယ်။နိုင်ငံပေါင်း90နဲ့အမေရိကန်တို့ကဗင်နီဇွဲလားရဲ့ဂျားပြတ်ခေါင်းဆောင်အဖြစ်အသိမှတ်ပြုထားတဲ့ဂွိုက်ဒိုကလွှတ်တော်ခေါင်းဆောင်လည်းဖြစ်ပါတယ်။လွှတ်တော်အခြေခံဂွိုက်ဒိုကအခြေခံဥပဒေကိုကျင့်သုံးနိုင်တဲ့သူ့ရဲ့အခွင့်အာဏာကိုသုံးပြီးရွေးကောက်ပွဲမတမာမှုတွေကြောင့်ဆိုပြီးသမ္မတနီကိုလတ်စ်မာဒူရိုခေါင်းဆောင်မှုကိုတရားမဝင်အဖြစ်ကြီးညာနောက်သူ့ကိုယ်သူဂျားပြတ်သမ္မတအဖြစ်ကြီးညာထားတာပါမာဒူရိုနှုတ်ထွက်ရေးဖိအားတိုးပေးနိုင်ရေးအတွက်လက်တင်အမေရိကတိုင်နိုင်ငံတွေကိုခီးသွားနေတဲ့ဂွိုက်ဒိုကပြီးခဲ့တဲ့စနေနေ့တုန်းကတော့အီကွေဒေါနိုင်ငံမှာရောက်နေပါတယ်ပြီးခဲ့တဲ့သတင်းပတ်တုန်းကတော့အမေရိကန်ဒုတိယသမ္မတမိုက်ပန်စ်နောက်ဒေတာရင်းခေါင်းဆောင်လေးနဲ့တွေ့ဆုံခဲ့ပြီးတဲ့နောက်အမေရိကန်အသိမှတ်ပြုထားတဲ့ဗင်နီဇွဲလားဂျားပြတ်သမ္မတကဘရာဇီးနဲ့ပါရာဂွိုင်းတို့ကိုလည်းတွားရောက်ခဲ့ပါတယ်ရှင်
။နျူကလ িয়ার လက်နဲ့ပိုင်ဆိုင်ကြတဲ့အိန္ဒိယပါကစ္စတန်နှစ်နိုင်ငံကြားတင်းမာမှုတွေတိုးလာရင်စစ်ပစ်လူနီးပါးအခြေအနေကိုရောက်ခဲ့ပြီးတနင်္ဂနွေနေ့ညတုန်းကတော့အတော်ငြိမ်သက်နေတယ်လို့အိန္ဒိယပါကစ္စတန်ကြားအငင်းပွားနေတဲ့ကက်ရှမီးယားဒေသတဝိုက်နေထိုင်သူတွေကပြောပါတယ်ပါကစ္စတန်ထိန်းချုပ်ထားတဲ့ကက်ရှမီးယားဒေသကရွာသားတွေဟာဒီလိုငြိမ်သက်နေတဲ့အခြေအနေကိုအခွင့်ကောင်းယူပြီးချာကိုတီဒေသသူတို့နေအိမ်တွေကနေဘေးလွတ်ရာကိုထွက်ခွာသွားကြပါတယ်။အဲဒီဒေသဟာကက်ရှမီးယားဒေသကိုပိုင်းခြားထားတဲ့နေဆက်မှာရှိပါတယ်။မိသားစုအများများအတော်များများမှဘုန်းကိုကျင်းဂရုကျင်းတွေမရှိတာကြောင့်အခြားရွေးချယ်စရာနည်းလမ်းမရှိတဲ့အတွက်အဲဒီနေရက်ကိုစွန့်ခွာရတာဖြစ်ကြောင်းဒေသခံတွေကပြောပါတယ်နေနေကြပြီးရာသီဥတုကလည်းကြမ်းနေချိန်နေဆက်ဖြတ်ကျော်မတင်ကားသူတွေကိုပြစ်ခတ်နိုင်ခြင်းရှိတာကြောင့်သူတို့နေရက်ကနေစောစောစီစီမထွက်ခွာနိုင်ခဲ့ကြပါဘူးပါကစ္စတန်ပိုင်းနဲ့ထက်ကအစိုးရအဆောက်အုံကြီး3ခုမှမိသားစု200လောက်ကိုခိုးလုံခွင့်ပေးထားပြီးအနွေးတဲ့အိယာအစားအသောက်ဆေးဝါးတွေဝင်ခဲ့တာကြောင့်ပါကစ္စတန်တာဝန်ရှိသူတွေကပြောပါတယ
်အိန္ဒိယနိုင်ငံအရှေ့ပိုင်းခိုးကာတာမြို့မှာမလ3ရက်တနင်္ဂနွေနေ့ကတော့နိုင်ငံတကာလိန်ဖြော်ပြေးရေးအလုသမားများရဲ့အခွင့်အရေးနဲ့အထိတ်မှဖြစ်နေလိန်ဖြော်ပြေးရေးအလုသမားတွေစုဝေးချီးတက်ခဲ့ကြပြီးလုံခြုံရေးနဲ့လူမှုအဆင့်အတန်းအတွက်တောင်းဆိုခဲ့ကြပါတယ်။ကိုလ်ကာတာမြို့ကလမ်းမတွေပေါ်မှာလိန်ဖြော်ပြေးရေးအလုသမား900ကျော်ချီးတက်ခဲ့ကြတာပါ။လိန်ဖြော်ပြေးရေးအလုသမားအများဆုံးရှိတဲ့ဒါဘာကအဖွဲ့ဝင်တွေကဆိုင်းပုတ်တွေကြေးကြော်သံတွေအော်ဟစ်ချီးတက်ခဲ့ကြပြီးဒန်းတူခွင့်အတွက်တောင်းဆိုခဲ့ကြပါတယ်ရှင်။
လုံခဲ့တဲ့9နှစ်ကထူးဆန်းစွာပျောက်ဆုံးသွားတဲ့မလေးရှားလေကြောင်း MH 370ကိုပြန်လည်ရှာဖွေလုပ်ငန်းစဉ်တွေပြန်စနိုင်ဖို့ Ocean Infinity လို့ခေါ်တဲ့အမေရိကန်နည်းပညာကုမ္ပဏီဒါမှမဟုတ်အခြားဘယ်ကုမ္ပဏီကမဆိုရှောက်ထားနိုင်ကြောင်းလေယာဉ်ပေါ်ပါသွားတဲ့သူတို့မိသားစုတွေကလေယာဉ်ပျောက်၅နှစ်ပြည့်ကျင်းပချိန်မှာမလေးရှားတည်ယူပို့ဆောင်ရေးဝန်ကြီးကတင်းငွေတွေနေမှာပြောကြားလိုက်တာဖြစ်ပါတယ
်တနင်္လာနေ့နေ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်နေပါတယ်။မြန်မာနိုင်ငံမှာဆင်းဆွဲအတွက်သာမကဆင်းအရေးပြားရောင်းဝယ်ရေးအတွက်ပါစင်မှန်သမျှခိုးယူဖမ်းဆီးတပ်ဖြတ်ခံနေရတဲ့အခြေအနေအလွန်ဆိုးရွားနေပြီးအချိန်မီမထိန်ချုံနိုင်ဘူးဆိုရင်အနှစ်30အတွင်းမြန်မာအနေနဲ့တော်ရိုင်းစင်မျိုးတုံးမဲ့အခြေအနေရှိနေကြောင်းကမ္ဘာတော်ရိုင်းတရိတ်ဆန်ရန်ပုံငွေအဖွဲ့တာဝန်ရှိသူတဦးကသတိပေးပြောကြားလိုက်ပါတယ်။အကြောင်းစုံကိုဆက်ပြီးနားဆင်ပါရှင်။ရှားပါပြီးမြို့တုံးမဲ့အန္တရာယ်ရင်ဆိုင်နေရတဲ့တော်ရိုင်းတရိတ်ဆန်တွေကိုမြန်မာနိုင်ငံမှာဥပဒေမဲ့တပ်ဖြတ်ပြီးတရားမဝင်ကုန်သွယ်ရောင်းဝယ်မှုမြန်မာလာနေတဲ့အခြေအနေကိုအများပြည်သူသိဖို့လိုအပ်နေကြောင်းမနေ့ကရန်ကုန်တရိတ်ဆန်ဥယျာဉ်မှာကျင်းပတဲ့ကမ္ဘာတော်ရိုင်းတရိတ်ဆန်များနေ့အထိမ့်မဲ့အခမ်းအနားကိုတက်ရောက်လာတဲ့တယန်ဇာတာနဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဦးအောင်ဝင်းကအခုလိုပြောသွားပါတယ
်မြန်မာနိုင်ငံအနေကတော့လက်အချိန်မှာမြို့တုံးမဲ့အန္တရာယ်နဲ့ရင်ဆိုင်ဆွေးကြုံနေရတဲ့ကျွန်တော်မျိုးတွေများဖြစ်တဲ့ကြာစင်ပြောင်းငုံငုံသိွေကြချွေးသမဲအဆရှိတဲ့ရှားပါတဲ့သတ္တဝါတွေကိုမဲလိုက်တတ်မှုတွေတရားမဝင်ကုန်တဲ့မှုတွေပုံမိုးတွုံးမြင်လာတာကိုအများပြည်သူသိရှိလာစေရန်ခေတ်ရင်းကာကွယ်မှုတွေတရားမဝင်ကုန်တဲ့မှုများကိုတားဆီးနိုင်ရေးမှာပုံမိုးတွုံးလာစေရန်ဆင်ပြောင်းတဲ့ခုနှစ်ချက်နဲ့အတူဖန်ဆီးကြမိတဲ့ဆင်ဆွဲဆဲစိတ်ပိုင်းနဲ့တော်ရဲစိတ်ဆိုင်ပိုင်းတွေကိုဒုတိယအကျဉ်းဖြစ်စီးပြီးတဲ့အထိမ့်မှတ်ကိုကျွန်တော်ရန်ကုန်မြို့မှာကျင်းပပြီးဖြစ်ပါတယ်
အဲ့ဒီခန်းနာကိုတက်ရောက်လာတဲ့ကမ္ဘာတော်ရိုင်းတရိတ်ဆန်ရန်ပုံငွေအဖွဲ့ WWF ရဲ့မြန်မာနိုင်ငံဆိုင်ရာညွှန်ကြားရေးမှူးခရစ်စတီဝီလျံစ်ကလည်းအထူးသဖြင့်မြန်မာနိုင်ငံမှာတော်ရိုင်းစင်မှန်သမျှတပ်ဖြတ်ခံနေရတဲ့အလွန်ဆိုးရွားတဲ့အခြေအနေကိုအခုလိုသတင်းတောက်တွေကိုပြောပါတယ
် The elephant at the moment is highly threatened in Myanmar. It's being poached for its skin.
လက်ရှိအခြေအနေအရမြန်မာနိုင်ငံမှာဆင်းဆွဲအတွက်သာမကပဲဆင်းအရေးပြားရောင်းဝယ်နေတဲ့အတွက်ကြောင့်မလို့စင်တွေရဲ့အသက်အန္တရာယ်ချင်းချောက်ခံရမှုကအမြင့်မားဆုံးရင်ဆိုင်နေရတာပါဒီအတွက်လည်းစင်အသက်ကြီးတာငယ်တာမခွဲကြပဲစင်မှန်သမျှခိုးယူဖန်ဆီးတပ်ဖြတ်နေကြပါတယ်ဒီပုံစံတိုင်းဆက်သွားနေမှဆိုရင်နောက်အနှစ်30အတွင်းမြမတော်ရိုင်းတွေမှာစင်တွေပြုံးတီးတော့မဲ့အခြေအနေရှိနေပါတယ်ဒါဟာတကယ့်အခြေအနေဆိုကြီးဖြစ်လာမယ်လို့ကျွန်တော်မြင်ပါတယ်
မြန်မာနိုင်ငံမှာတော်ရိုင်းစင်တွေကိုဖမ်းဆီးတပ်ဖြတ်ပြီးစင်အရေးပြားတွေကိုအိမ်နီးချင်းတရုတ်နိုင်ငံဘက်တရားမဝင်တင်ပို့ရောင်းချနေတဲ့အတွက်မြန်မာစင်မျိုးတုံးမဲ့အန္တရာယ်မြန်မာလာနေကြောင်းစူးစမ်းလေ့လာရေးအဖွဲ့တွေကအစီရင်ခံစာတွေထုတ်ပြန်ထားပါတယ်စင်တွေရဲ့အရေးပြားရောင်းချတဲ့ဈေးကွက်ပေါ်ပေါက်လာတာလွန်ခဲ့တဲ့3-4နှစ်ကဖြစ်ပြီးအရင်ကစင်တွေရဲ့အစွဲတွေကိုဖျက်ယူရောင်းချတဲ့အခြေအနေထက်အလွန်ဆိုးရွားနေတယ်လို့လည်းအဲ့ဒီအဖွဲ့တွေကသတိပေးပြောဆိုခဲ့ပါတယ်ဒါကြောင့်မြန်မာနိုင်ငံမှာအာရှစင်မျိုးတုံးမဲ့ NDA ကာကွယ်ရေးမြန်မာလူငယ်တွေရဲ့ကြိုးပမ်းမှုလိုအပ်နေတယ်လို့ Christie Williams ကပြောပါတယ
်။ The long term future is really young Myanmar people.
ဒီစီအတွက်ဆိုရင်မြန်မာလူငယ်တွေအနေနဲ့တော်ရင်တရိတ်ဆန်လုံးဝမယောင်းဝယ်အောင်ပြောဆိုစည်းရုံးကြဖို့နဲ့အနာဂတ်မှာဒီလိုချိုးဖောက်မှုတွေကိုအေးအေးယူနိုင်အောင်တကယ်ဆောင်ရွက်ကြဖို့လိုပါတယ်။
ဒါ့အပြင်အခမ်းအနားမှာမြန်မာနိုင်ငံတွင်တရားမဝင်အမဲလိုက်ခြင်းနဲ့ကူတန်ရောင်းဝယ်ခြင်းတို့ကနေဥပဒေအရအရေးယူဖမ်းဆီးထားတဲ့အမေရိကန်ဒေါ်လာတသန်းကျော်ဘူးရှိတဲ့စင်စွဲအချောင်းပေါင်း200ကျော်အပါအဝင်အခြားရှားပါတဲ့တော်ရိုင်းတရိတ်ဆန်တွေရဲ့အစိတ်ပိုင်းတွေကိုတစ်တော်ဦးစီးဌာနကကြိတ်ခွဲဖျက်ဆီးခဲ့ပါတယ်နောက်ကမ္ဘာတော်ရိုင်းတရိတ်ဆန်များနေ့အထိမ့်မဲ့ဖြစ်လဲမြန်မာနိုင်ငံမှာပထမဦးဆုံးဖြစ်တဲ့ရန်ကုန်တရိတ်ဆန်ဥယျာဉ်မှာဖွင့်လှစ်တဲ့စင်ပြတိုက်ဖွင့်ပွဲအခမ်းအနားကိုလည်းပြုလုပ်ခဲ့ပါတယ်ရှင်ထိုင်းနိုင်ငံတွင်မှတရားမဝင်အလုသမားကိုအလုခန့်ထားတဲ့အလုရှင်တွေဥပဒေနဲ့မကိုက်ညီတဲ့အလုသမားတွေကိုနိုင်ငံခြားသား X-ray စစ်ဆင်ရေးလုပ်ပြီးဖမ်းဆီးမှုတွေဇက်တိုက်လုပ်လာတဲ့နောက်ပိုင်းမြန်မာရွှေပြောင်းအလုသမားအများအပြားနေရရင်ကိုပြန်နေကြပါတယ်။မက်ရှလာ၁ရက်နေ့စစ်ဆင်ရေးကနေလူပေါင်း400ကျော်အဖမ်းခံခဲ့ရတဲ့နောက်မက်ရှလာ၃ရက်တနင်္ဂနွေနေ့မှာတော့ထိုင်းမြန်မာနယ်စပ်တပ်ခရိုင်မဲဆောက်မြဝတီလမ်းကနေပြန်လာသူတွေထောင်ထဲချီရှိလာပါတယ်။ VOA သတင်းတောက်မတ်အေးမာကသတင်းပေးပို့ထားပါတယ်ရှင
်။ထိုင်းနိုင်ငံတွင်မှတရားမဝင်နိုင်ငံသားတွေကိုရှင်းလင်းတဲ့အနေနဲ့နိုင်ငံသားအိတ်စရေးစစ်စစ်ရေးတွေကိုအကြိမ်ပေါင်း40ကျော်လုပ်ခဲ့ပြီးတရားမဝင်နိုင်ငံသားတွေကို ဥပဒေနဲ့မကိုက်ညီပဲအလုပ်ခံထားတဲ့ထိုင်းလုပ်ငန်းရှင်တွေကိုရှောင်းတခင်စစ်စစ်အရေးယူမှုတွေဇက်တိုက်လှုပ်လာတာကြောင့်အလုပ်လုပ်တဲ့နေရာနဲ့အလုပ်သမားလက်မှတ်မှာပါတဲ့အလုပ်နဲ့မကိုက်ညီပဲလုပ်နေကြတဲ့မြန်မာရှေ့ပြောင်းလို့သမားတွေကိုအလုပ်ရှင်တွေကနေရပြန်ခိုင်းတာတွေဖြစ်လာပါတယ်။မလာတရနေ့ကစစ်စင်ရေးအတွင်းလူပေါင်း400ကျော်ဖမ်းဆီးခဲ့ပြီးထိုင်းလုပ်ငန်းရှင်80လောက် ီးမဲဆောက်အခြေစိုက်ရောင်ကြီးဥအလုံတမအဖွဲ့ကမဲဆောက်ရုံတာဝန်ငယ်ဦးမိုးကျော်ကအခုလိုပြောပါတယ
်အဓိကတော့ခုကတော့ပြောမယ်ဆိုရှင်တချို့လုပ်ရှင်တွေကအာခိုင်းတော့ခိုင်းထားတယ်ဒါနဲ့သူအလုံတမမဟုတ်တော့သူဘက်မပြောရသေးဘူးဆိုလို့ရှင်လုပ်ငန်းကွန်ကဥမာအနေနဲ့ဒီစိတ်ဥမာအလုံလုံးသွားမယ်တကယ်လို့လုပ်နေရတဲ့နေရာကလုပ်ငန်းကွန်ရဥပမာဒီဒီလုပ်ငန်းနဲ့ပတ်သက်တဲ့လုပ်ငန်းကွန်တွေဖြစ်နေမယ်ပြီးရင်ဒီလို့ရှိရင်အထက်ချက်ဆုံးတွေမှာဖြစ်နေလို့အဲ့တော့အဲ့ဒီသူသမားတွေကိုလည်းပြန်ပြီးတော့ပြုတ်တက်ပုံစံမျိုးတစ်သေးသေးတကယ်လို့ရှောင်းနေပြန်ဝင်ရောက်ဆစ်ဆီတဲ့အခါမှာသူ့လုပ်ငန်းကွန်တွေနဲ့မကြိုက်တဲ့လူသမားလက်မှတ်ကိုပြန်ဆောင်ထားတဲ့လူသမားတွေကိုခေါ်ထုတ်ခိုင်းစီတဲ့အခါကျဥပဒေနဲ့ညီစုံမှကြောက်လို့အဲ့ဒီလိုမျိုးလုပ်ငန်းကွန်တွေမကြိုက်တဲ့လူသမားတွေကိုပြန်ပြီးပြုတ်တက်ပုံစံမျိုးတွေလည်းရှိနေတယ်ပေါ့
ဟုတ်
အခါတိုင်းရက်တဲ့တော့များတယ်ပေါ့ဒီနေ့ကျမှဆိုလို့ရှိရင်တစ်ခေါက်ကျော်3,000တောင်းဝင်ချက်လောက်ရှိပြန်ပြီးမာပြီးတဲ့ကိုပြန်ဝင်တဲ့အလုပ်သမားတွေ
တချို့အလုပ်သမားတွေကတော့အဖမ်းဆီးတွေများလာရဲသူတို့ရဲ့အလုပ်လုပ်ခွင့်လက်မှတ်သက်တမ်းတွေကုန်တော့မှဖြစ်တာကြောင့်မြန်မာပြည်ဘက်ကိုပြန်ပြီးသက်တမ်းတိုးတာတွေကိုပြန်လုပ်ကြတာတွေလည်းရှိတယ်လို့လည်းဆိုပါတယ်ဒီအတွက်နေရက်ပြန်ရသူတွေလည်းရှိနေတယ်ဆိုပြီးပြောပြပါတယ်
ခုလိုမျိုးပေါ့လေအလုပ်သမားတွေဒီသက်တမ်းကုန်ကန်ကြီးမှာအလုပ်သမားတွေအဲဒီပြန်ပြီးနေရက်ဒီသားကိုပြန်သွားပြီးတော့ကြတော့ဒီတက်တူတို့ပြန်ဆင်းတဲ့ပုံစံမျိုးတွေကများနေတယ်သူတို့မတွေကအခုရပိုင်းတုန်းကပေါ့လေပြန်ဆင်းသွားတဲ့လူတွေများတယ်ဒါကြောင့်မလို့ပင်ကနေရ40ဒီမှာဆိုလို့ရှိရင်ထောင်နဲ့ချီပြီးပြန်တယ်လို့မြင်နေကြတာပေါ့မိုင်
းထိုင်းနိုင်ငံတွင်းမှာမြန်မာရွှေပြောင်းလူတွေမှာ3,000ထက်မနည်းရှိနေပြီးအထောက်ထားလက်မှတ်လုပ်ထားတဲ့မြန်မာတွေကတော့တသန်းလောက်ပဲရှိပြီးအထောက်ထားမရှိသူတွေကများပါတယ်ဒီအတွက်ထိုင်းဆိုရရဲ့စစ်စင်ရေးတွေလုပ်တိုင်းမှာမြန်မာတွေဟာအများဆုံးဖမ်းဆီးခံခဲ့ရပါတယ်ရှင်
VOA မြန်မာပိုင်းသတင်းတောက်မဲအိမ်ပါရှင်အခုတော့မြမရေးဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြရအောင်ပါတနင်္လာနေ့ဒေတာခီးသွွားလုပ်ငန်းတိုးတက်လာနေပေမဲ့ကျိုးညီစနစ်တွေကြောင့်ဖြစ်တင်တဲ့လောက်မဖြစ်လာဘူးလို့ခီးသွွားလုပ်ငန်းလုပ်ကင်သူတွေကပြောပါတယ်ဒေတာစီးပွားရေးအတွက်အထောက်အကူဖြစ်စေတဲ့ခီးသွွားလုပ်ငန်းရေရှည်ဖွံ့ဖြိုးအောင်ဘယ်လိုလှုပ်ဆောင်သင့်ပါသလဲကိုစော်ဝင်းလိုင်ကအစူးစီးတင်ပြမှာပါရှင
်နေနိုင်တိုင်းဒေသကြီးအောက်ပိုင်းကဘိတ်ကျွန်းစုတွေဟာပြည်ရင်းခီးသွားတွေတာမကပဲနိုင်ငံခြားကကမ္ဘာလက်ခီးသွားတွေအကြမ်းမှာမကြသေးခင်ကာလတွေအတွင်းကမှဂျပန်စားလူတိများလာတဲ့နေရာဖြစ်ပါလေလွန်ခဲ့တဲ့3-4နှစ်လောက်ကစပြီးဘေးမြုံမှာရှိတဲ့စီးပွားရေးလုပ်ငန်းရှင်တွေကကိုရီကိုရစ조사အထောက်မှုကြောင့်နိုင်ငံတကာမှာပါနာမည်ကြီးလာတဲ့နေရာဖြစ်လာနေတာပါအထူးသဖြင့်တော့ဘိတ်ကျွန်းစုတွေဟာလူသူအယောက်ပေါက်နေသေးတာကြောင့်တခြားခီးသွားတွေများတဲ့ဒေသတွေထဲစာရင်တန်ရှင်းမှုပိုရှိတယ်ဆိုတဲ့အမြင်နဲ့ပိုပြီးစိတ်ဝင်စားမှုခံရတာလည်းဖြစ်ပါလေဘေကျွန်းစုတွေဟာတန်ရှင်းပြီးတာယာလပသလိုကြည်လင်နဲ့ပင်လယ်ရေပြင်ကြောင့်အယောင်အတွေးလပတဲ့တန်နာချောက်တန်းတွေဖွံ့ဖြိုးရှင်သန်နေတာကိုမြင်တွေ့ကြရတဲ့ခီးသွွားတွေအတွက်စိတ်ကြည်နူးမှုကိုအပြည့်အဝရစေတဲ့ဒေတာလည်းဖြစ်ပါလေ။ဒါပေမဲ့အစိုးရရဲ့ကျိုးနေစနစ်တွေအစဉ်အဆက်ရှိနေတာကဘေကျွန်းစုတွေနဲ့တနင်္သာရီတိုင်းအတွင်းကခီးသွွားလုပ်ငန်းဖွံ့ဖြိုးရေးကိုအဟန့်အတားဖြစ်နေတယ်လို့ဒေတာတွေမှာခီးသွွားလုပ်ငန်းတွေနဲ့တခြားစီးပွားရေးလုပ်ငန်းတွေကိုလုပ်ကန်နေတဲ့ကနေဒါအခြေစိုက် FCG Energy Private Company ရဲ့မြန်မာပြည်ဌာနကိုယ်စားလှယ်ဦးကျော်မိုးကပြောပါတယ်
ဥပမာပေါ့မြေခရိုင်ခီးသွွားဖွံ့ဖြိုးတိုးတက်ရေးအသင်းဆိုပြီးတော့မြို့တော်ခရိုင်အုပ်ချုပ်ရေးမှူးကနေပြီးတော့ဌာနပေါင်းစုံတွေအများကြီးနဲ့20လောက်နဲ့ပေါင်းထားတယ်။ရွေချက်ကတော့အားလုံးကိုဆက်ဆက်ပြီးတော့လုပ်ဖို့ပဲ။သို့တော်လည်းအခုမှဘာဖြစ်နေလဲတော့ဌာနပေါင်းစုံအစည်းအဝေးကိုတက်နေရတာနဲ့လက်တွေ့အလုပ်လုပ်ရမယ့်အပိုင်းတွေမှာခက်နေတာ။အဲ့တော့တခုခုကိုဟိုခွင့်ပြုချက်ရဖို့ဆိုရင်သက်ဆိုင်ရာဌာနတွေရဲ့သဘောထားမှတ်ချက်တွေကိုပဲ။အဲ့ကသဘောထားမှတ်ချက်တွေမှာဌာနတွေကလည်းဒီခီးသွွားလုပ်ငန်းနဲ့မဟုတ်တခြားလုပ်ငန်းမှာလည်းသူကဒီအိမ်မှာလည်းကော်မတီမှာပါတယ်ဟိုမှာလည်းပါတယ်ခါကြတော့ဌာနတွေမှာလည်းရှိတဲ့လူနဲ့ resource နဲ့မနိုင်တဲ့ခါကြတော့လုပ်ငန်းတွေကမြန်မြန်ဆန်ဆန်နဲ့ခွင့်ပြုချက်နဲ့သဘောထားတွေတင်ဖို့မဖြစ်နိုင်ဘူးလေ
ဥပဒေတွေကိုတိကျစွာပြဋ္ဌာန်းပြီးအဲ့ဒီအတိုင်းအသေးချာလိုက်နာဆောင်ရွက်ဖို့လိုအပ်ကြောင်းလည်းဥကြုံမိုးကပြောပါတယ
်ခီးသွွားလုပ်ငန်းနေနဲ့ဆိုရင်ခီးသွွားဦးစီးဌာနကတာဝန်ခံပြီးတော့အစိုးရကိုသားကိုဒီလုပ်လို့ပြီးတင်လာတဲ့ဟာတွေကိုမြန်မြန်ဆန်ဆန်စီစစ်ပါပြီးရင်တစ်ဖက်ကလည်း regulation ပေါ့နော်ခီးသွွားလုပ်ငန်းလုပ်မယ်ပင်လယ်ပြင်အပန်းဖြေစခန်းတွေလုပ်မယ်ဆိုရင်ဒါတွေစီမင်းစည်းကမ်းတွေနဲ့လိုက်နာရမယ်နိုင်ငံတော်ကဒါတွေဒီလိုမျိုးအခွင့်ဆောင်ရမယ်ခင်ဗျားတို့လုပ်ရမယ်ဒီစီမင်းစည်းကမ်းကိုပဲ format ကိုပဲချပေးလိုက်အဲ format နဲ့လိုက်တဲ့လူကိုခွင့်ပြုလိုက်မမိုက်တဲ့လူကိုမလိုက်နိုင်တဲ့လူမမီတဲ့လူကိုပယ်ပစ်လိုက်
လက်ရှိမှာခီးသွွားတွေရဲ့စိတ်ဝင်စားမှုများလာနေတာနဲ့အတူရောက်လာကြတဲ့ပြည်တွင်းပြည်ပကခီးသွွားတွေတိုးလာနေပေမဲ့လည်းလိုအပ်တဲ့အခြေခံအဆောက်အုံတွေလုံလုံလောက်လောက်မရှိသေးဘူးလို့လည်းသူကပြောပါတယ
်လူတွေကလာကြတယ်ဟိုမှာ facility တွေအဆင်သင့်မဖြစ်ဘူးတချို့ကျွန်းတွေဆိုလူတွေသာသွားလဲနေကြတယ်နာမည်သာ internet မှာကြီးနေကြဟိုမှာထိုင်စရာတော့နေရာမရှိဘူ
းခီးသွွားလုပ်ငန်းပို့ပြီးထိရောက်အောင်မြင်အတွက်ဆုံးဖြတ်ချက်တွေများများချနိုင်အောင်ဒေသခံအာဏာပိုင်တွေကိုလုတ်ပိုင်ခွင့်ပေးတင်တယ်လို့လည်းဦးကျော်မိုးကပြောပါတယ
်ဖြစ်တင်တာတော့အခုလိုမျိုးခီးသွွားလုပ်ငန်းဆိုရင်တော့တိုင်းဒေသကြီးကိုပို့ပြီးတော့ဆုံးဖြတ်ပိုင်ခွင့်လုတ်ပိုင်ခွင့်နဲ့ပေးတင်တယ်လို့မြင်တယ်လေတိုင်းဒေသကြီးအစိုးရသားလည်းသူကသူ့နယ်မြေသူ့အကြောင်းကိုသိတာပေါ့ဥပမာခုမြိတ်ကျွန်းစုလို့ဆိုရင်မြိတ်ကျွန်းစုလို့ဆိုရင်နေပြည်တော်ကလူတွေတက်စားရင်တနင်္သာရီတိုင်းကလူတွေကပို့ပြီးတော့ရင်းနှီးနှီးသိတယ်ကျွန်းတကျွန်းကိုနာမည်ပြောလိုက်တာနဲ့ဘေးပတ်ဝန်းကျင်ကြောင်သူကမျက်စိတည်းနဲ့မြင်တယ်လေ
တစ်ဖက်မှာပြည်တွင်းခီးသွွားလုပ်ငန်းတွေအောင်မြင်အောင်လိုအပ်တဲ့ပံ့ပိုးမှုတွေလှုပ်ဆောင်ပေးတဲ့တစ်ချိန်တည်းမှာပဲပြည်ပကရောက်လာပြီးတရားမဝင်လုပ်ကြမဲ့ကုမ္ပဏီတွေကိုလည်းဟန်တားဖို့လိုအပ်တယ်ဆိုတာကိုသူကထောက်ပြပါတယ
်။တစ်ချိန်တည်းမှာပဲအခုဗမာပြည်ကဒီလိုမျိုးဗာချင်းကျွန်းတွေကိုသဘောကျပြီးတော့ကိုရီးယားတို့တရုတ်တို့ဟိုခုနကပြောထိုင်ဝမ်တို့ကခီးသွွားလုပ်ငန်းတွေကလိုင်းစင်မပါဘဲနဲ့အဲ့ဒီကိုတိုက်ရိုက်လူတွေဆွဲတာမျိုးရှိတယ်။ဒါမျိုးကြတော့အစိုးရတခါပြန်ပြီးတော့ကာရမယ်။ဗမာပြည်မှာဒီလိုလိုင်းစင်မရှိဘဲနဲ့နော်လာတဲ့လူတွေမဟုတ်လို့ချင်းနောက်ဆိုလို့ချင်းကျွန်တော်တို့ကဒီကျွန်းတွေကိုခေါ်มาနိုင်ငံခြားခီးသွွားတွေကိုဦးစားပေးဖို့ခေါ်มาအဲ့တော့နိုင်ငံခြားဦးစားပေးပြီးခေါ်တဲ့ခါကျတော့နိုင်ငံခြားကုံတွေကဗမာပြည်မှာလိုင်းစင်မရှိဘဲနဲ့ရန်ကုန်မှာဟိုဘာသာစကားတတ်တဲ့လူတယောက်လောက်လေးပဲခေါ်လာပြီးတော့ဟိုမှာဘေးကလူနဲ့ဆက်ဆက်လှေငှားပြီးတော့သူ့ဘက်သူ run ရင်ကျွန်တော်ဒေသခံတွေကတခါဗမာရပြန်မှာမဟုတ်ဘူးလေဒါမျိုးလက်တွေ့ challenge စိန်ခေါ်ချက်ဖြစ်နိုင်တဲ့ကိုယ်တိုင်းပြည်ရဲ့အမျိုးသားကြိုးစည်းပွားလုပ်ငန်းလေးတွေကိုကာကွယ်ပေးတဲ့ဟာမျိုးကြလဲအစိုးရကကန့်ပေးရမယ်ဗမာပြည်မှာဘယ်နိုင်ငံကုန်ဒီဗမာပြည်ထဲမှာတရားဝင်မှတ်ပုံမတင်ထားတဲ့ကုမ္ပဏီဆိုလို့ချင်းခီးသွွားလုံဟာသာလုတ်ခွင့်မရှိဘူးမလုတ်အောင်လည်းကြီးကြရမယ်တခါဒါမျိုးကြတော့လေဒေသခံဆာစီးပွားရေးလုပ်ငန်းရှင်တွေကလည်းအသိမင်းနေဖွဲ့ပြီးတော့ဒါမျိုးဖြစ်လာရင်ကိုကစုပေါင်းပြီးကာမမဟုတ်ရင်ဒီပေါ်လာတဲ့အခွင့်အလမ်းတွေကကျွန်တော်တို့ကရမှာမဟုတ်နဲ့နိုင်ငံသားတွေကသူတို့နိုင်ငံခီးသွွားတွေကိုနိုင်ငံခြားဟာတွေနဲ့ခေါ်ပြီးကိုယ်တည်းကလေကခုနကပြောတဲ့ဟိုဘာသာပြန်ကားလောက်နေပဲရသွားတယ်တကယ်ခီးသွွားရဲ့အကျိုးမြတ်တွေကျွန်တော်ကရမှာမို့သို့တော်လည်းတခုဖြစ်သွားပြီဆိုအဲ့လူတွေဗမာပြည်မှာလိုင်စင်တည်းရှိတာမဟုတ်ဘူးဗမာပြည်မှာလည်းရုံးထိုင်တာမဟုတ်ဘူးဒါမျိုးလေးတွေကအခုစပြီးတော့တွေ့နေရပြီ
ဥကောင်းကျော်မိုးဟာ J Flower Company ကဒါရိုက်တာအဖွဲ့ဝင်တူပါကမ္ဘာလေခီးသွွားတွေလွတ်လပ်စွာသွားလာခွင့်မရအောင်ကျိုးနီစနစ်တွေကအဟာတာဖြစ်နေတဲ့အကြောင်းကိုသူကလည်းပြောပါတယ
်ဥပမာပြောရင် foreigner တယောက်ဗျာကျွန်တော်တို့ဘိတ်ကိုလာမယ်ဆိုရင်ကျွန်းသွားလဲမယ်နေချင်းပြန်မယ်ထားအောင်အဲ့ဒါကိုသူ permission ငါရဲ့သူ့မဟုတ်တပတ်အကျိုးတင်ရတယ်အဲ့ဒါလုံးဝမဖြစ်နိုင်တဲ့ကိစ္စပါဆိုတော့ခီးသွား individual တွေကသူတို့ပါသူတို့ဘယ်နေ့ဘယ်ချိန်လာသူတို့မသိဘူးရောက်တဲ့ချိန်သူတို့မနေ့ပြန်သူကောက်သွားချိန်သွားမှာပဲအဲ့လိုမျိုးရောက်တဲ့ချိန်ကိုကျွန်တော်တို့ကမရဘူးနင်တို့ငါရဲ့ permission တင်ပြီးမှသွားမယ်ဆိုသူတို့ဒီလက်လာရသေးတယ်ကျွန်တော်အဓိကဘိတ်ကိုလာတဲ့ညီရချာကျွန်းသွားချိန်တယ်အခုကကျွန်းသွားချိန်တွေက restriction ဟိုငါရဲ့သူ့မဟုတ်တပတ်ဟို permission ချိုးတင်ရလို့လောကထုတ်တာဆိုတော့သူတို့ဘယ်နေ့မှအဆင်မပြေဘူးပြီးတော့ hotel အတွက်ကသူကငါညအဲ့ဒီငားရဲစောက်ဖို့ငားရဲသူကိုပေးဖို့ပတ်စံမရှိဘူးဘယ်လိုပြောရဆိုတော့ဒီကအဲ့လိုလုံးဝဟိုအထက်ကဲရှိတော့သူမသွားဘဲနဲ့ပြန်တဲ့ရခိုင်လူများတယ်လွန်ခဲ့တဲ့3နှစ်လောက်တုန်းကဟုတ်ကဲ့အဲ့လိုမျိုးရှိတယ်ဟိုအခုနောက်ပိုင်းကတော့အဲ့လိုမျိုးကျွန်တော်တို့လည်းနည်းနည်းတောင်းဆိုရင်သူတို့လည်းဖြေရှော့ကြတော့အခုကနေချင်းပြန်ဆိုရင်တော့ရတယ်ပေးသွားတယ်ဒါပေမဲ့ညားရဲ့ခီးစဉ်တွေဆိုရင်တော့ဆယ်ရက် permission ချိုတရသေးတယ်အခုချိန်ထိတော့
ဖေဖော်ဝါရီလ23ရက်နေ့ကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်မြေမြုပ်ကံအနေနဲ့တွဲဆုံပွဲကျင်းပတော့ကလည်းတိုင်းဒေသကြီးအစိုးရအဖွဲ့အတွင်းအကျင့်ပြတ်ချဆမှုပညာရေးမြေယာသိမ်းဆေးခံရမှုငားလုပ်ငန်းကျန်းမာရေးတည်ရန်စာတအသုံးချမှုအုပ်ချုပ်ရေးရန်ရာပြင်ဆင်မှုကိစ္စတွေအပြင်ဒေသခံခီးသွွားလုပ်ငန်းရှင်တချို့ကသူတို့အတွက်အဟာတာဖြစ်နေတဲ့ကျိုးနေစနစ်တွေဖြေလျှော့ပေးဖို့တောင်းဆိုခဲ့ကြပါတယ်တင်းနိုင်တိုင်းဒေသအတွင်းကခီးသွွားလုပ်ငန်းပုံမတွင်ကျက်လာအောင်လှုပ်ဆောင်တဲ့တစ်ချိန်တည်းမှာပဲဒေသဖွံ့ဖြိုးရေးအတွက်ပါအထောက်အကူပြုစေမယ့်အစီအစဉ်တွေကိုအကောင့်ထည့်ဖော်ဖို့အစိုးရဘက်ကပြင်ဆင်နေတဲ့အကြောင်းကိုလည်းဦးကောင်းကျော်မိုးကပြောပါတယ
်။အခုစပြီးတော့ဟိုသူတို့အနေနဲ့ဘလူး CBD ပေါ့ Community Based Tourism ဆိုတော့သူစလုပ်ဖို့တော့အကောင့်ထည့်ဖို့တော့ရှိတယ်။အဲ့နေရာတော့ကျွန်တော်တို့ဟိုမှာအခုကျွန်တော်တို့ခီးသွားဟိုနေချင်းပြန်ခီးစင်မှာပါနေဒုံကြောင်ပိုင်းရွာတော့ကျွန်တော်ယူထားတယ်။အဲ့မှာစလုံ base ပေါ့နော်။ဟိုမှာဟိုတခြားလူတွေလည်းရှိတယ်။အဲ့သူတို့ကဘာလို့ရှင်လဲဆိုရင်ဟိုဒီကဟိုရွာခံလူမျိုးဟိုရွာသားတွေကိုပညာသင်ပေးမယ်အဲ့ဒီဟိုဘူးတူရာတွေပေးမယ်ကျွန်တော်တို့ကအဲ့ဟိုရွာကိုဖွံ့ဖြိုးတိုးတက်အောင်လုပ်ပေးမယ်အဲ့အယူရချင်းတဲ့ community based tourism ဆိုတော့စားလုပ်ဖို့တော့ရှိတယ်ခင်ဗျ company တွေပေါ့အခုကျွန်တော် local leading company တွေကိုသူတို့ခေါ်လိုက်တယ်ခေါ်ပြီးတော့ဟို invest လုပ်မလားအဲ့လိုဟိုလုပ်ပေးပါအဲ့ဟိုလုံးပေါ့စူပေါင်းကူညီပြီးတော့ဒီရွာလေးတူရာတို့ community based tourism လေးဖြစ်မြောက်လုပ်ပေးပါအဲ့အဲ့လိုမျိုးတော့ဟိုတောင်းဆိုတယ် ဟုတ်ကဲ့ဟိုဖိတ်ခေါ်တော့ဗောနော်အလုံးတော့ဟုတ်ကဲ့
ဒီတကနေဝင်ငွေပိုကောင်းအောင်လုပ်တဲ့အခွင့်အလမ်းတွေရှိနေတယ်ဆိုတာကိုလည်းသူကရှင်းပြပါတယ်
ခုနပြောတဲ့ကျွန်တော်ခုနပြောတဲ့ community based tourism လုပ်မဲ့အဲညောင်ပိုင်းရွာလေးပေါ့အဲ့မှာဆိုရင်ဘယ်လိုလုပ်လို့ရလဲဆိုရင်ဟိုလိုလက်မှုပညာလေးတွေခုဘောမှာဆိုအုံသေးတွေပါထွက်တယ်ဆိုတော့အုံခေါ်လေးတွေဟိုဟိုပြန်ပြီးတော့ handy craft ပြန်လုပ်တဲ့ပညာမျိုးလေးတွေအဲ့လိုမျိုးဆွေးရအနေနဲ့အဲဟိုလုတ်တဲ့လူကိုဖိတ်ခေါ်ပြီးတော့နည်းနည်းပညာပေးလိုက်ရင်တော့သူတို့အတွက်လည်းအဆင်ပြေသွားမယ်ဟို handy craft ဆိုတော့ဟိုကျတော့အမတ်တရပစ္စည်းအနေနဲ့လည်းဟိုရောင်းလို့ထွက်သွားမယ်ဆိုတော့အကုန်လုံးတွေ့ရတော့ဟိုကောင်းဝင်းဝင်း situation ပေါ့နော်ကျွန်တော်ထင်တာတော့ဟုတ်ကဲ့အဲ့လိုမျိုးတော့
ပူဝင်ဝင်ရ
မှာပေါ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ waste land ဖြစ်တော့ဟိုအုံခေါ်လို့ဆိုရင်အခုကအုံသီးရောက်နေအုံခေါ်ဟိုကုံကနေလွတ်ပစ်လိုက်တယ်ဘာမှလို့မီးရှို့ပစ်လိုက်တယ်အဲ့လိုပဲရှိတယ်ဆိုတော့ဘာမှလည်းဟိုဟိုအဆင်မပြေဘူးပေါ့ခင်ဗျအခုတည်းကလည်းအကျိုးမရှိဘူ
းဘေးကျွန်းစုတွေနဲ့တနင်္သာရီတိုင်းအတွင်းကခေးသွားလုပ်ငန်းတွေအပေါ်ဒေတာရင်းလုပ်ငန်းရှင်တွေရဲ့အမြင်တွေကလည်းအမျိုးမျိုးရှိကြတာပါ
မိဖက်မှာလည်းလာတဲ့ကြော်တွေအများကြီးပဲကြံသေးတယ်ဒါပေမဲ့အစိုးရတော့အရင်တော့ပလဲနဲ့စိုးရတော့အများကြီးဝင်ွေရတော့ပလဲတွေဦးစားပေးစားလုပ်ပေးတာပေါ့ဒါပေမဲ့ကျွန်တော်ခီးသွားလုပ်ငန်းလည်းအများကြီးကျွန်တော်အစုပြည့်ထောင်းနိုင်တယ်ကိုအခုကျွန်တော်ဘိတ်မှာဆိုရင်အခု2016လောက်ကနေပြီးတော့ကျွန်တော်စပြီးတော့အများကြီးလွှမ်းကြတာပေါ့နော်အရင်တော့ဆိုကျွန်တော် AG က၄ခုလောက်ပဲရှိတယ်အဲ့မျိုးလုပ်ပေးတဲ့ AG ကျွန်တော်တို့ထဲဦးတဲ့ AG နေစီးသေးတယ်တစ်ခုနှစ်ခုဒါပေမဲ့အခုနောက်ပိုင်းကျွန်တော်တို့မှာ23ခုလောက်ထိဖြစ်လာတယ်ဒီကြောလေးကိုကျွန်တော်တို့ဟိုခီးသက်ပို့ပေးတဲ့ကုပ်နီတွေပေါ့တို့ထွက်ပိုင်းအတူတွေအဲ့တော့ကျွန်တော်ဘာတွေရတယ်ဆိုတော့ကျွန်တော်လေးရင်လဲဘိတ်ကအရင်တော့အရန်ပင်ပါလေဟိုလေးရင်စီးဖို့ရောကျွန်တော်တို့တပန်းလောက်တိချူတေဘူးကင်ရတဲ့ခါတွေစီးတယ်ခုနောက်ပိုက်တော့ကျွန်တော်တို့ချစ်ချစ် online နေဝယ်လို့ရတယ်ညံသွားတယ်ကျွန်တော်မြန်မာလေးကြလဲနှစ်ချိန်လောက်တိကျွန်တော်တို့တိုးပြီးတော့လာပေးတယ်ပြီးတော့ကျွန်တော်လေးရင်ဘွားလာပြီးတာနဲ့ကျွန်တော်တက်စီသမားတွေစပြီးတော့ပတ်ဆက်ရတယ်ပြီးတော့ကျွန်တော်ဘိတ်မှာဒေတာထွက်တဲ့ငွေတိုက်တို့ပဇော်6တို့ငပီးတို့ဟိုတော်တော်ကိုရောက်အားကောင်းသွားတယ်ပြီးတော့ကျွန်တော်ဘိတ်မှာဒီ local စားသောက်ဆိုင်လေးတွေပြီးတော့ local ဖြတ်တဲ့ပစ္စည်းတွေလည်းတော်တော်ကိုရောက်အားကောင်းသွားတယ်ဟိုကျွန်တော်တင်တော့ကျွန်တော်လုံနေလို့တော့မဟုတ်ဘူးကိုရေခီးသွားလုပ်ငန်းတော့ကျွန်တော်တို့မြန်မာပြည်မှာလောကအကောက်ထက်ပေါ်လာမယ်လောက heavy ဖြစ်လာမယ်ဆိုကျွန်တော်အားလုံးလူတွေအစီပြေသွားနိုင်တယ်ဆိုတာဟိုအာမခံရဲတယ
်ခီးသွားလုပ်ငန်းလည်းပိုပြီးဖွံ့ဖြိုးတိုးတက်အောင်ဘိတ်မှာလည်းပဲအများကြီးဖြစ်လာပြီခီးသွားတဲ့အပေါ် company တွေလည်းပေါ့နော်ကျွန်တော်တို့ခဲမဟုတ်ဘူး blue ocean တို့အများဆုံးပဲပေါ့နော်ပေါ်လာတော့လည်းပိုပြီးတိုးတက်လာတော့ပေါ့ဒါပေမဲ့ကျွန်တော်ဒေတာခံရဲ့အတွက်တော့စီးပွားရေးလုပ်ငန်းလည်းပိုအောင်မြင်လာတာပေါ့။ဘိတ်မှာရှိရကူ local ရှင်းလာတယ်နိုင်ငံခြားသားတွေရှင်းလာတဲ့အချိန်ကျတော့စားသောက်ဆိုင်တွေရောင်းရတယ်။ဒီဟောပါဒီဒေတာထွက်ကုန်ပစ္စည်းတွေရောင်းတော့ကျွန်တော်တို့လည်းပီတိဖြစ်တာပေါ့နော်ကို။လိုပါတဲ့ခင်ဗျာနိုင်ငံတော်အထောက်ကူအများကြီးလိုတာပဲ။ခုကကျွန်တော်တို့ကကိုယ့်အကူချင်းချင်းပဲစုဖွဲ့နဲ့သွားနေတာ။နိုင်ငံတော်ကနေပြီးတော့လိုအပ်တဲ့ဟာလေးလုပ်ပေးမယ်ဆိုရင်တော့ဒီတက်ဘက်ကပိုဖွဲ့သူတိုးတက်လာမှာပေါ့။ဘိတ်မျိုးကြီးလည်းတိုးတက်လာမယ်။တနင်္သာရီတိုင်းလည်းနာမည်လေးအရန်ထွက်လာမှာပေါ့။
ဘိတ်မြို့အနီးဝန်းကျင်မှာရှိတဲ့ကျွန်းစုအများစုဟာခဏိအထိအရင်အဆင့်မှသာရှိနေပါသေးတယ်။ကမ္ဘာလေခီးသွားတွေနဲ့ပြည်တွင်းကခီးသည်တွေခဏိသွားနေကြတဲ့ကျွန်းသုံးလေးခုဟာဆိုရင်လဲသဘာဝအလားအတိုင်းရှိနေကြဆဲဖြစ်ပါတယ်။တာယာလာပါတဲ့ကံကြေတွေလေရုတန့်ရှင်းမှုတွေနဲ့တာနာကြောက်တန်းတွေဟာငကိုမူလအတိုင်းရှိနေကြဆဲဖြစ်ပါတယ်။မကြတော့တဲ့နေ့အနေငယ်အတွင်းခီးသည်တွေအများပြားရောက်ရှိလာပြီးဆိုရင်တော့နိုင်ငံတော်အတွက်ဝင်ငွေတိုးပြီးဒေသခံတွေအတွက်လဲဝင်ငွေတိုးလာမှာဖြစ်ပါတယ်။ဒါပေမဲ့အဲ့ဒီလိုဝင်ငွေတိုးလာတာနဲ့အမျှဒီတာယာလပတဲ့တဘာဝအလအပတွေကိုဘယ်လောက်ထိထိမ့်သိမ်းထားနိုင်မလဲဆိုတာကတော့မေးခွန်းထုတ်ဆရာရှိနေပါလေဒီအတွက်နိုင်ငံတော်အစိုးရရဲ့ကုညီပံ့ပိုးမှုဒေသခံတွေရဲ့ပူးပေါင်းပါဝင်မှုအပြင်စီးပွားရေးလုပ်ငန်းရှင်တွေနဲ့ခီးသွွားတွေရဲ့အားလုံးဝိုင်းဝန်းစ조사မှုနဲ့ဒီတာယာလပတဲ့တဘာဝအလတွေကိုထိမ့်သိမ်းသွားကြရမှာဖြစ်ပါလိမ့်မယ်
နားဆင်ကြရတဲ့ကိုစော်ဝင်းလိုင်ရဲ့တနင်္လာရီဒေတာခီးသွွားလုပ်ငန်းအကြောင်းဆွေးနွေးတင်ပြတဲ့အစီအစဉ်ကို VOE မြန်မာပိုင်းရုပ်သံရဲ့အစီအစဉ်နဲ့ Facebook ကနေလည်းကြည့်ရှုအားပေးနိုင်ကြပါတယ်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်စ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါမြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ။ VOA မြန်မာပိုင်းရဲ့တနင်္လာနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်9နာရီထိဆက်လက်ထုတ်လွှင့်သွားမှာပါ။လိုင်းတိုမီတာ32 40 48တို့အပြင်လိုင်းလက်မီတာ190ကနေလည်းဖမ်းယူနာဆင်နိုင်ပါတယ်။အခုဒုတိယပိုင်းနာရီဝက်အတွက်အပတ်စဉ်ကဏ္ဍတွေကိုတင်ဆက်တဲ့အခါမှာတော့
အခုလိုတက်တန်တိုးမပေးဖျက်ဆိုင်လိုက်ရတာနဲ့ပတ်သက်ပြီး NLD ပြောခွင့်ရလွှတ်တော်အမတ်ဦးအောင်ကြည်ညွန့်ကသူရောက်ရွှေမန်းဟာနိုင်ငံရေးပါတီတခုတီထောင်ထားပြီးခေါင်းဆောင်ဖြစ်နေတယ်။ဒါနဲ့မကသူ့ရဲ့အထူးကော်မရှင်ကလူစ
ားဒါကတော့သူရောဦးရွှေမန်းကန့်ကျင်မှာဘာဆက်ဖြစ်လာနိုင်မလဲဆိုတော့ဦးစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းတုံးသက်ချက်အစီအစဉ်မှာဆွေးနွေးတင်ပြထားတာကိုအပြည့်စုံနားဆင်ရဖို့ရှိပါတယ်။ထူးခြားစံပြကမ္ဘာသတင်းများအစီအစဉ်ကိုလည်းတင်ဆက်မှာပါ။အခုတော့မြန်မာပြည်ကပေးစာကဏ္ဍကိုမအေးတန်နာကျော်ကတင်ဆက်မှာပါရှင
်မင်္ဂလာပါရှင် VOA ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေအီးမေးတွေပြီးတော့ VOA မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့ VOA ရဲ့တေးချစ်သောရရှင်တွေအတွက်မြစ်တာတေးလက်ဆောင်တချင်းလေးတစ်ပုဒ်နဲ့ဖြောပြပေးတော့မှာဖြစ်ပါရယ်နော်။အခုအရင်ဆုံး VOA သောရရှင်တွေ Messenger ကနေပြီးတော့စာရေးပို့လာကြတာတွေကိုပြန်ကြားပေးသွားချင်ပါတယ်။အရင်ဆုံးစာတိုလေးရေးပြီးမေးလာတဲ့သောရရှင်ကတော့အရိုမာဆိုတဲ့ Facebook အကောင့်ပိုင်ရှင်မှာသူကမေးပြရစီ VOA မြန်မာပြည်မှာပေးစာများအစီအစဉ်မှာပါဝင်ခြင်းလို့ပါဝင်ရမယ့်လိပ်စာလေးပြောပြပါရစေ။ဟုတ်ကဲ့။ကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်ထုတ်လွှင့်ပေးတိုင်းမှာကျမတို့စီကိုစာရေးဆက်သွယ်လို့ရမယ်။မြန်မာနိုင်ငံကစာလိုက်လိပ်စာနံပါတ်ကိုထည့်ပေးပါရနော်။ဒီအစီအစဉ်နောက်ပိုင်းမှာနားဆင်နိုင်ပါတယ်။ဒါမှမဟုတ်လည်းအခုလိုပဲ Facebook Messenger ကနေပြီးတော့ကျမစီကိုစာရေးလို့ရပါတယ်။အဲအခုလောလောဆယ်လေဒီအခုမေးပြရစီဖဲလိပ်စာကိုထည့်ရမလဲဆိုတာဒီနေရာမှာစာရေးပြီးတော့မေးလာတာမလို့ဟို Messenger ကိုတုံးပြီးတော့စာရေးတာလွယ်တယ်ဆိုရင်လည်းဒီနေရာမှာစာရေးလိုက်ပါနော်။ကျမအဲ့ဒီမှာလည်းစာပြန်ပေးထားပါရစေ။ကျမတို့အခုတော်ရရှင်နေရဲ့ဒီရေဒီယိုနားဆင်မှုပုံစံအားလည်းပြောင်းလာတဲ့အတွက်ဟိုခင်းတဲ့အလိုက်ကျမတို့ Facebook Messenger ကရေးလာတဲ့စာတွေကိုလည်းပြန်ကြားပေးနေပါရရှင်။ဒါမဲ့လည်း Facebook Messenger မသုံးဘဲနဲ့ရိုးရိုးစာတိုက်ကနေပဲရေးလာတဲ့တော်ရရှင်နေရဲ့စာတွေကိုလည်းကျမပြန်ကြားပေးပါရစေ။ email ကနေရေးလာတဲ့တော်ရရှင်နေရဲ့စာတွေပါပါဝင်ပါရနော်။ကြော်ထက်ဆိုတဲ့တော်ရရှင်ကတော့မနေ့ဆို line မမိပါတဲ့။ဇန်နဝါရီလအစပိုင်းတော့ရေးလာတာပါ။ဟုတ်ကဲ့ပါကျမတို့ hotel hall လေးတုန်းကဒီ internet line နေပြတ်တောင်းနဲ့မကောင်းဖြစ်သွားပါရဲ့။အခုပြန်ကောင်းသွားပါပြီ။ဒါမှမရသေးဘူးဆိုရင်တော့ကျမစီကိုစာရေးပြီးပြောပါအောင်နော်။ထိန်လျောင်ဆိုတဲ့သွားရှင်ကတော့ VOA Burmese ကို application ကနေတစင်နားထောင်ခြင်းလို့ပါ။ download link လင်းပေးနိုင်မလားမသိဘူးတဲ့။ဟုတ်ကဲ့ကျမတို့ VOA မြန်မာပိုင်းရဲ့ internet စာမျက်နှာအောက်ဆုံးနေရာကိုသွားလိုက်ရင်တော့အဲ့မှာ application download လုပ်လို့ရတဲ့နေရာလေးတွေကျမတို့ပေးထားပါရဲ့။ Android ဆိုရင်လည်း Android phoneApple ဆိုရင် Apple phone စသဖြင့်ပေးထားပါတယ်။ကျမဒီသောရရှင်ရေးလာတဲ့နေရာမှာပြန်ပေးလိုက်တဲ့နေရာမှာလည်းဒီ Messenger ပေါ်မှာအဲ့ link လေးထည့်ပေးလိုက်ပါရနော်။ကျမတို့ application ကို download လုပ်မယ်ဆိုရင်ကျမတို့ပေးထားတဲ့စာမျက်နှာမှာ VOA mobile app ကို download လုပ်လိုက်ပါ။ကိုယ့်ရဲ့ telephone အမျိုးအစားကိုလိုက်ပြီးတော့ရွေးချယ်ပြီးတော့ download လုပ်နိုင်ပါတယ်။အဲ့လို download လုပ်လိုက်တဲ့အခါမှာဘာသာစကားမျိုးစုံပေါ်လာပါလိမ့်မယ်။ကိုယ်ရွေးဖို့အတွက်အင်္ဂလိပ်ဘာသာစကားလားတရုတ်ဘာသာစကားလားအစားရှိသဖြင့်ပေါ်လာပါလိမ့်မယ်။အဲ့ဒါဆိုရင် VOA မြန်မာပိုင်းဆိုတဲ့နေရာလေးကိုရွေးပြီးတော့နှိပ်လိုက်ပါ။အဲ့မှာမြန်မာလိုလည်းရေးထားလို့သိတာလွဲကူပါရဲ့ရှင်။အဲ့ VOA မြန်မာဆိုတာရွေးပြီးတော့နှိပ်လိုက်တဲ့အခါမှာအဲ့ application ကကိုယ့်ရဲ့ telephone ပေါ်ကျလာပါလိမ့်မယ်။အဲ့ဒါဆိုရင်တော့ဒီအဆင့်ပြီးသွားပါပြီ။ download လုပ်ပြီးသွားရင်တော့ဒီတိုင်းဖွင့်ကြည့်လိုက်တာနဲ့ကျမတို့ VOA မြန်မာပိုင်းရဲ့ application စာမျက်နှာကိုတန်းရောက်သွားပြီးတော့ကျမတို့တင်ထားသမျှကိုတွေ့ရပါလိမ့်မယ်နော်။နောက်ထပ်သောရရှင်ကြော့ကြော့ online ဆိုတဲ့သောရရှင်မှာသူကတော့ podcast နားထောင်ခြင်းလို့ဘယ် application နဲ့အဆင်ပြေမလဲတဲ့။ Google podcast မှာ VOA ရှာရင်မတွေ့လို့ပါတဲ့။ဟုတ်ကဲ့ကျမက Google နဲ့တော့တိတ်ပြောမရင်းနေလို့မသိပါဘူး။ဒါပေမဲ့လည်းအဲ့မှာ link လေးပေးထားပါတယ်။အဲ့ဒီ link ကကျမတို့ရဲ့ mobile app link ဖြစ်ပါတယ်။podcast မှာနားထောင်ခြင်းနဲ့ဆိုတော့နောက်ထပ် link တစ်ခုထပ်ပို့ထားပါတယ်အဲ့ဒီ link မှာ download လုပ်နိုင်ပါတယ်အဲ့ဒါကတော့ VOA streamer လို့ခေါ်ပါတယ်အဲ့ဒါကတော့ podcast link ဖြစ်ပါတယ်ကျမတို့ VOA မြန်မာပိုင်းရဲ့ online ပထမဆုံးစာမျက်နှာမှာလည်းအောက်ဆုံးကိုလှိမ့်သွားလိုက်တဲ့အခါမှာတခြားနားထောင်နိုင်တဲ့နည်းလမ်းများဆိုတဲ့နေရာမှာအဲ့ဒီနေရာမှာ VOA radio တက်တဲ့နားဆင်ရဆိုပြီးတော့ podcast ရှိတဲ့ application ကို download လုပ်နိုင်ပါတယ်ရှင်အဆင်မပြေပြန်ပြောပါအောင်နော် ပဲစနေတိုင်းရဲ့လေးလိုင်းအစီအစဉ်တစ်ခုအတွက်ဝင်ပြီးတော့ဆွေးနွေးကြတဲ့တော်ရရှင်တို့ Facebook Messenger မှာအတန်ဖန်ပြီးတော့ပို့လိုက်ပါတယ်။ချိုယုဆိုတဲ့ Facebook အကောင့်ပိုင်းရှင်ဖြစ်ပါတယ်။သူက sorry အတန်သွင်းတာအဆင်မပြေဘူးမထည့်ကြပါနဲ့တဲ့။ကျွန်မသူပို့လိုက်တဲ့အတန်ကိုနားထောင်ကြည့်ပါတယ်။အကုန်လုံးကြည်ကြည်လင်လင်ကြားရပါတယ်။ဟုတ်ပါတယ်။သူပြောသလိုပဲအတန်လေးကတော်တော်တိုးနေတာတွေ့ရပါတယ်။အဲ့ကြောင့်မလို့နောက်တစ်ခါဟိုတယ်လီဖုန်းကနေပြီးအတန်သွင်းလို့အခက်အခဲမဖြစ်ရအောင်ကျွန်မနည်းနည်းပြောချင်တာကဒီမှာတယ်လီဖုန်းကိုဗဇက်ကနေပြီးတထွာလောက်အကွာမှာထားပြီးတော့ပြောကြည့်ပါ။ဈာထဲမှာခဏရက်သွားတာမျိုးထစ်သွားတာမျိုးဒါမှမဟုတ်ချောင်းဆိုးသွားတာမျိုးဖြစ်ရင်လည်းစိတ်ဟိုကိစ္စမရှိပါဘူး။ကျွန်မတို့ဒီဘက်ကနေပြီးအတန်ကိုချုံးမွေအောင်လို့ဖြတ်ပြီးတော့ edit လုပ်ပေးလို့ရပါတယ်။အခုလိုမျိုးဆက်သွယ်လာတဲ့ကျေးဇူးတင်ပါတယ်ရှင်။ဆရာဆိုတဲ့တော်ရရှင်ကတော့ VOE ရဲ့ထုတ်လွှင့်ချက်တွေကိုကျွန်တော်ဖုန်းထဲကိုစာသားတွေဖြစ်နေပို့ပေးလို့ရရင်ပို့ပေးစေချင်ပါတယ်တဲ့ဟုတ်ကဲ့ပါကျွန်တော်တို့ကဖုန်းတွေကိုတော့ဒီ text နဲ့ direct ပို့ပေးတာမျိုးမလုပ်ပါဘူးဒါပေမဲ့ကျွန်တော်တို့နေ့စဉ်တင်ဆက်ပေးနေတဲ့သတင်းတွေဗီဒီယိုတွေကို Facebook စာမျက်နှာပေါ်မှာတင်ထားပေးပါတယ်ဒါကြောင့်မလို့ကျွန်တော်တို့ VOE မြန်မာပိုင်းရဲ့ VOE Bambies News ဆိုတဲ့ Facebook စာမျက်နှာမှာတွားကြည့်နိုင်ပါတယ်ဒါမှမဟုတ်ဖက်နဲ့ email ကနေသတင်းတွေလိုချင်လဲကျွန်တော်တို့ရဲ့သတင်းတွေကို email စီကိုပို့ပေးလို့ရပါတယ်ရှင် email လိပ်စာကိုပို့ပေးလိုက်ပါVOA မြန်မာနေ့စဉ်သတင်းလောပို့ပေးပါမယ်ရှင်။တာတိဆိုတဲ့သောရရှင်ကတော့ VOA သတင်းတွေအတွက်ကျေးဇူးတင်လာပြီးတော့တခါတလေတော့လည်းမင်္ဂလာရှိတဲ့သတင်းလေးနားထောင်ခြင်းပါတယ်ဆိုပြီးတော့ပြောလာပါတယ်
။မြမအေးအချိန်နဲ့တပြေးညီတင်ပေးလို့ကျေးဇူးပါ။တခါတခါကြာရင်တော့စိတ်ချမ်းသာစရာကောင်းမဲ့သတင်းလေးတွေလည်းတင်ပေးစီခြင်းပါတယ်ဗျာ။မြမဖြစ်ရတာဂုဏ်ယူခြင်းပါတယ်။တကယ်ကမြမဖြစ်ခဲ့တာကိုကမကောင်းတော့တာ။ဒုက္ခပင်လယ်ဝေတခါတခါကြတော့လေစိတ်ကြည်နူးစေမဲ့စိတ်ချမ်းမြေ့စေမဲ့သတင်းလေးတွေလည်းတင်ပေးစီခြင်းပါလေဗျာရှာကြံပြီးပေါ့တနည်းအားမှမကောင်းဘူးဆိုရင်လေကောင်းတဲ့နေရာလေးတွေတော့ရှိနေမှာပါအားပေးလျက်ပ
ါဟုတ်ကဲ့ပါထူးခြားဆန်းပြသတင်းများအစီအစဉ်ကိုကြည့်ရင်တော့ရည်စရာမောစရာကြံကြံဖန်ဖန်ဖြစ်ရတဲ့အကြောင်းကြည့်ရှုရမှာဖြစ်ပါရဲ့ရှင်ကျမတို့တနင်္ဂနွေ TV မဂ္ဂဇင်းအစီအစဉ်မှာနဲ့တနင်္ဂနွေရေဒီယိုထုတ်လွှင့်တင်ဆက်မှုတွေမှာအများတန်းထူးခြားဆန်းပြသတင်းများဆိုပြီးတော့ကဘာတလွားကထူးထူးခြားခြားဖြစ်ရလေးတွေကိုတင်ဆက်ပေးနေပါတယ်နော်ဒီအစီအစဉ်ကိုရုပ်မြင်သံကြားကနေတိုက်ရိုက်မကြည့်လိုက်ရအောင်ဆိုတော့ကျမတို့ရဲ့ဒီ Facebook စာမျက်နှာ VOA မြန်မာပိုင်း Facebook စာမျက်နှာမှာတော့ပြန်ပြီးတော့ကြည့်ရှုနိုင်ပါတယ်ရည်စရာမောစရာသတင်းကြံကြံဖန်တူတူထော်လေးတွေကိုစူးစီးပြီးတော့ထူးခြားဆန်းပြသတင်းများဖြစ်နေအပတ်စဉ်တင်ဆက်ပေးနေပါတယ်ရှင်နောက်ထပ်သောရရှင်တယောက်ကတော့ VOE ကိုဆက်သွယ်ခြင်းလို့ဆိုပြီးစာရေးလာပါတယ်သောရရှင်ကိုဖြိုးပါ
တရင်အမြဲပိုးဆက်သွယ်ခြင်းပါတယ်တရုတ်ပြည်ဖုန်းမှာဓာတ်ရိုက်ခေါ်ဆိုဖို့ဘယ်ကိုခေါ်လို့ရပါမလဲ
ဟုတ်ကဲ့ပါဒီသောရရှင်ကိုဖြိုးကိုကျွန်မအကောင်းဆုံးအကြံပေးရမယ်ဆိုတော့ကျွန်မတို့စီကိုတယ်လီဖုန်းခေါ်ပြီးတော့တရင်ပို့တာမျိုးကအဆင်မပြေပါဘူးရှင်ကျွန်မတို့ကအစီအစဉ်တွေကိုဒီမနက်ပိုင်းညပိုင်းထုတ်လွှင့်တဲ့အခါမှာမြန်မာနိုင်ငံအချိန်နဲ့လည်းမကိုက်တဲ့အတွက်ကြောင့်မို့ကျွန်မတို့ရုံတက်ချိန်ကလည်းမြန်မာနိုင်ငံမှာအချိန်ဖြစ်နေတတ်ပါတယ်နောက်တစ်ခုကကျွန်တော်တို့ရုံရောက်တာနဲ့အစီအစဉ်တွေကိုအချိန်မီထုတ်လွှင့်ဖို့အပြေးလွှားလုပ်ရတာမလို့ကျွန်မတို့အလုပ်များနေတဲ့အချိန်နဲ့လည်းတိုက်ဆိုင်နိုင်ပါတယ်အဲ့ဒါဆိုရင်လည်းကျွန်တော်ဖုန်းကိုသေးစားမဖြေနိုင်ပါဘူးအကောင်းဆုံးကတော့တရင်နေပေးပို့ခြင်းနဲ့ဆိုတော့အခုကိုဖြိုးစာရေးလိုက်တဲ့ Messenger ဒါမှမဟုတ်လေ email ကျွန်တော်ရဲ့ email လိပ်စာက bambis@voanews.com ဖြစ်ပါတယ်ကျွန်တော်ရဲ့ email နဲ့အဲ့ Messenger ကိုဆက်သွယ်ပြီးတော့ပို့ပေးလို့ရပါရဲ့ရှင်တကယ်လို့ပြန်ပြဆက်သွယ်စီခြင်းနဲ့ဆိုရင်တယ်လီဖုန်းနံပါတ်ပါထည့်ပေးလိုက်ပါဒါပေမဲ့ဘာအကြောင်းအရာနဲ့သတင်းပို့ခြင်းနဲ့ဆိုတာတော့သေချာရှင်းရှင်းလင်းလင်းပြောပြဖို့လိုပါမယ်နော်ဒီတော့ကျွန်တော်တို့တာဝန်ကျ editor ကနေဆုံးဖြတ်ပြီးတော့အကယ်၍ဖုန်းဆက်သွယ်ပြီးတော့ကျွန်တော်တို့ဒီသတင်းကိုဆက်ပြီးတော့ live လို့ရတယ်ဆိုရင်ကျွန်တော်တို့ပြန်ပြီးတော့ဖုန်းဆက်သွယ်ပါမယ်အခုလိုမျိုးဆက်သွယ်လာဖို့အကြံပြုတဲ့အတွက်လည်းအထူးကျေးဇူးတင်ပါတယ်။ VOE ကလွှင့်ထုတ်ပေးတဲ့အစီအစဉ်တွေကိုနားဆင်ပြီးတော့ဒီအစီအစဉ်တွေပေါ်မှာအမြင်တစ်ခုရေးလာတဲ့သောရရှင်တယောက်ရဲ့စာကတော့သူကလည်း Messenger ကရေးလာတာပါ။သူကကိုညာပကံမြေဖြစ်ပါတယ်
။ VOE ခင်ဗျာ VOE ကိုအားပြီးတာနှစ်30ကျော်ပါပြီ။ဒါပေမဲ့တချို့သတင်းတွေမှာဖုန်းလိုင်းကတဆင့်ဆွေးနွေးကမ်းတွေမှာပါဝင်ဆွေးနွေးသူတွေကိုလစာပေးထားပါလား။တခါလာလဲဒီလူနောက်တစ်ခါလာလဲဒီလူဖြစ်နေတော့နားထောင်ရတာညင်းငွေလှပါပြီတခြားလူတွေတော့မကြိုက်ရင်ဖုန်းလိုင်းဖြတ်ပစ်တယ်မျှတာပါစီ VOE နောက်တစ်ခုက VOE တိုက်လေလိုက်အစီအစဉ်မှာသတင်းစရာတွေပင်တိုင်ပါဝင်ဆွေးနွေးသူတွေကိုလစာပေးထားပါလားသိပါစီခင်ဗျာ
ဟုတ်ကဲ့ကိုညာပကံမြီကိုကျွန်မဖြေချောင်းကျင်ပါတယ်နော်တခြားသူတွေလဲမေးလာတတ်တာမျိုးရှိလို့ပါကျွန်တော်တို့ VOE ကတင်ဆက်ပေးတဲ့အစီအစဉ်ဥပမာဆိုရင်ကိုယုံကြည်ရလို့အစီအစဉ်မျိုးဖြစ်ပါတယ်ကိုရဲ့ယုံကြည်ရကိုသုံးမိနစ်စာလောက်ပြောတဲ့အစီအစဉ်မျိုးပါဒါမှမဟုတ်လေတိုက်ရဲလေလိုင်းအစီအစဉ်ဆိုလဲတော်ရရှင်နေအနေနဲ့ကိုယ့်ရဲ့ထင်မြင်ယူဆချက်တွေကိုထုတ်ဖော်ပြီးပါဝင်လို့ရပါတယ်ဒီလိုအစီအစဉ်တွေမှာပါဝင်ခြင်းနဲ့ဆိုရင်ကျမတို့စီကိုပါဝင်ခြင်းနဲ့ဆိုပြီးတော့ဆက်သွယ်လိုက်ပါအ email ကပဲဖြစ်ဖြစ်စာရေးပြီးတော့ပဲဖြစ်ဖြစ်ဒါမှမဟုတ်လည်းအများဆုံး messenger ကပို့လို့ပဲဖြစ်ဖြစ်ဆက်သွယ်လိုက်ပါအဲ့ဒီခါမှာဆက်သွယ်လာတဲ့သူတွေကိုကျွန်တော်တို့ပြန်ဆက်သွယ်ပေးပါတယ်ပြန်ဆက်သွယ်ရဲဆိုတဲ့နေရာမှာလည်း telephone number ပို့လိုက်တော့မှပဲကျွန်တော်တို့ကပြန်ဆက်လို့ရပါတယ်เนาะဒါကြောင့်ကိုညာပကံမြေလဲကျွန်တော်တို့ဒီဓာတ်ရဲလေးလိုင်းအစီအစဉ်ပေါ့လေသူပြောတာအထူးသဖြင့်ဓာတ်ရဲလေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်တော့ဖုန်းနံပါတ်ပို့လိုက်ပါကျွန်တော်တို့ဆက်ဆက်ပြန်ပြီးဖုန်းခေါ်ပါတယ်ရှင်ဒီ video ကိုနားဆင်တဲ့နေဆောင်ဒေသဆောင်ကတော်ရရှင်ရဲ့အမြင်တွေကိုလည်းဒီကျွန်တော်တို့ကြားချင်အောင်မလို့တော်ရရှင်နေမြန်မြန်ဖိတ်ခေါ်တာဖြစ်ပါတယ်နောက်ပြီးတော့ကျမတို့စီမှာပင်တိုင်းပါဝင်ပြီးဖြည့်ချပေးတဲ့သူတွေကိုလည်းကျမတို့အကြောင်းအရာလိုက်ဖိတ်ခေါ်တာဖြစ်ပါတယ်သူတို့ကိုပတ်စံပေးပြီးတော့ငှားရမ်းထားတာမဟုတ်ပါဘူးဆက်သွယ်လာတဲ့အတွက်အထူးကျေးဇူးတင်ပါတယ်တော်ရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှရင်ရက်ချင်ပါတယ်မြန်မာတိချစ်တော်ရရှင်တွေအတွက်နောက်ပိုင်းမှာမြန်မာသချင်းလေးတစ်ပုဒ်နဲ့ဖြောပြပေးဦးမှာဖြစ်ပါတယ်နော်ကျွန်တော်တို့ view မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ view ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ view ကိုစာရေးသားဖို့ဖိတ်ခေါ်ပါတယ်နော်စာရိုက်ကနေစာပို့မယ်ဆိုရင် view American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ် email ပို့ဖို့မယ်ဆိုရင် bammy@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်သွားရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်တော်ရရှိနေတဲ့မြစ်တာဒေလက်ဆာတချင်းလေးတပုတ်နဲ့ဖြောပြပေးကြပါမယ်။ဒီတစ်ပတ်ကတော့ဒီအမေရိကန်ပြည်အောင်စုမှလည်းဆင်နွှဲနေတဲ့အမျိုးသမီးတမိုင်းလာအထိမ်းမတ်အနေနဲ့မြန်မာတချင်းတွေကအမျိုးသမီးအဆိုတော်တယောက်ရဲ့တချင်းတွေပဲထုတ်လွှင့်ပေးမယ်လို့စိတ်ကူးရပါတယ်။တစ်ဆက်တည်းမွေးနေ့တောင်းထားတာမှလည်းမတ်လ၁ရက်နေ့နဲ့၂ရက်နေ့မွေးနေ့ရှင်နေဖြစ်တဲ့အန်တီဆူနဲ့အန်တီလူနောက်ပြီးတော့မတ်လ၈ရက်နေ့မွေးနေ့ကြရောက်တဲ့ကွယ်လွန်သူမေပုတ်မေလ23ရက်နေ့မွေးနေ့ကြရောက်တဲ့ဖွားဖွားကြီးမေညွတ်မတ်လ31ရက်နေ့မွေးနေ့ရှင်အန်တီတူတို့အတွဲတူတူမတွေနဲ့မြေတီမြေမတွေတတိုက်ကမွေးနေ့မြေတာတေးလက်ဆောင်ပါပါတယ်။အဝေးတင်ရကိုရောက်နေတဲ့ဘဘအောင်တင်အတွက်လဲမလာရှိရနေမှာကြားရောက်တဲ့မွေးနေ့အတွက်တာတာအပူကျူနဲ့ချင်းညမနဲ့ချင်းညီတို့ကမွေးနေ့မြေတာတေးလက်ဆောင်တစ်ပုဒ်ပါပါတယ်။ဒီဘက်တော့ jewelry ဆိုထားတဲ့ message ဆိုတဲ့တခြင်းလေးနဲ့တော်ရရှင်ကိုဖြောပြခြင်းပါတယ်ရှင်။အားလုံးနှစ်ချက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်။နားဆင်ကြပါအောင်နော်။ဆူထားတဲ့ message ဆိုတဲ့သတင်းကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ကြီးရဲ့ဝေဖန်အကြံပေးစာတွေရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလွှာတွေကိုတင်းင်းကလေးနေညပိုင်းနဲ့တင်းင်းလာနေမနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာမှာလည်းဓာတ်ရိုက်နားဆင်နိုင်ပါတယ်ရှင်
လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယို Facebook တို့ကနေတိုက်ရိုက်နားထောင်လို့မရဘူးဆိုရင်တော့ကျမတို့ရဲ့ internet အစာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာက bambis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။သောရရှင်နေအောင်ရှင်လန်းချမ်းမြေကြပါစေရှင်
။ညာစာတွေရေးထားတယ်ငါဖမ်းမမဖတ်ချီပဲ။အရင်လိုပြောနေကြဖုန်းသံလေးကဆက်သွယ်မှုအေရိယာပြင်ပါ
။အခုလိုကျမတို့ VOA မြန်မာပိုင်းကထုတ်လွှင့်တဲ့အစီအစဉ်လေးကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်လည်းကျေးဇူးတူတင်ပါတယ်ရှင်။အခုဆက်လက်ပြီးတော့ဥစီတူအောင်မြင့်ရဲ့ထူးခြားစံပြဥစီတူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်အစီအစဉ်ကိုတင်ဆက်မှာပါ။သူရဥရွှေမန်းကန်ကျမဘာဆက်ဖြစ်လာနိုင်မလဲဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြထားပါရှင
်။နှစ်လပိုင်း28ရက်နေ့မနေ့ပိုင်းကကျင်းပတဲ့ပြည်တော်စုလွှတ်တော်အစည်းအဝေးမှာထူးခြားမှုတစ်ခုဖြစ်ပေါ်ခဲ့ပါတယ်။အဲ့ဒါကတော့အရင်ပြည်သူ့လွှတ်တော်ဥက္ကဋ္ဌဟောင်းအငိမ့်စားပူချုပ်ကြီးသူရဥရှင်မန်းဦးဆောင်နေတဲ့ပြည်တော်စုလွှတ်တော်ဥပဒေရေးရာနှင့်အထူးကိစ္စရများလေလာဆန်းစစ်သုံးသပ်ရေးကော်မရှင်သက်တမ်းတိုးရေးကိစ္စတင်ပြရမှာခါတိုင်းနှစ်လိုပဲတပ်မတော်ဘက်ကကန့်ကွက်တဲ့အတွက်မဲခွဲဆုံးဖြတ်ပါတယ်ထူးခြားချက်ကတော့အခုနှစ်မဲခွဲရာမှာထောက်ခံမဲ20ကန့်ကွက်မဲ955မဲနဲ့သက်တမ်းတိုးမဲကိစ္စပြက်ပြက်သားသားပယ်ချခံလိုက်ရပါတယ်ထင်မှတ်မထားတဲ့အဲ့ဒီရလနဲ့ပတ်သက်ပြီးတပ်မတော်သားကိုယ်စားလှယ်တွေဘက်ကတော့အံ့ဩသွားတဲ့အကြောင်းနောက်ပိုင်းဗိုလ်မှူးချုပ်မောင်မောင်ကသတင်းတောက်တွေကိုပြောပါတယ်။သူရဥရှင်မန်ဦးဆောင်တဲ့အဲ့ဒီအထူးကော်မရှင်ကို NLD ဘက်ကဘာကြောင့်ရက်ဆိုင်လိုက်ရတာလဲ။နောက်ပိုင်းသတင်းတောက်တွေနဲ့အင်တာဗျူးမှာသူ့ကိုအဲ့ဒီကိစ္စကြိုတင်ညှိနှိုင်းတာမျိုးမရှိခဲ့ဘူးလို့သူရဥရှင်မန်ကပြောလိုက်တဲ့အတွက်သူနဲ့ NLD ဆက်ဆံရေးဘယ်အဆင့်ရောက်နေသလဲ။နောက်ပိုင်းသူရဥရှင်မန်ရဲ့ကံကြမ္မာဘာတွေဖြစ်လာနိုင်သလဲဆိုတာစိတ်ဝင်စားဖို့ကောင်းပါတယ်။ဒီဘက်အဲ့ဒီကြောင်ဆွေးနွေးတင်ပြသွားပါမယ်
။ပထမဦးဆုံးအနေနဲ့သူရဥရွှေမန်းရဲ့အဲ့ဒီအထူးကော်မရှင်ဘယ်လိုပေါ်ပေါက်လာသလဲအရင်ပြန်ကြည့်ကြရအောင်ပါ။2015ခုနှစ်ရွေးကောက်ပွဲမတိုင်ခင်ကာလဟာစစ်ဗိုလ်ချုပ်ဟောင်းတွေရဲ့ပြည်ခိုင်ဖြိုးပါတီထဲမှာဂိုင်းကာနပြဿနာအကြီးအကျယ်တက်နေတဲ့အချိန်လို့ဆိုနိုင်ပါတယ်။သူရဥရွှေမန်းဦးဆောင်တဲ့လွှတ်တော်တွေကပြည်ခိုင်ဖြိုးအမတ်တွေအုပ်စုကတစ်ဖက်၊တမရဟောင်းဦးသိန်းစိန်ဦးဆောင်တဲ့ပြည်ခိုင်ဖြိုးအုပ်စုအပါအဝင်တက်မတော်ကတစ်ဖက်ပဋိပက္ခဖြစ်ကြတဲ့ပွဲမှာသူရဥရွှေမန်းအုပ်စုရှုံးပြီးတကောင်ရန်အာနာသိမ့်ပွဲလို့ခေါ်တဲ့ပါတီတွင်ထုတ်ထုတ်ဖယ်ရှားတာခံလိုက်ရပါတယ်။တစ်ဖက်အင်အားစုရဲ့ထိုးနှက်ချက်ဟာအဲ့လောက်မကပဲအရင်သာသနာရေးဝန်ကြီးဟောင်းဦးဆန်းစင်ကိုလှုပ်တယ်လို့အရေးယူနိုင်ဖို့အထိစ조사တာရှိခဲ့ပေမဲ့နိုင်ငံမှာအစ်စ်နံပါတ်၄ခေါင်းဆောင်ဖြစ်တဲ့ပြည်သူ့လွှတ်တော်ဥက္ကဋ္ဌရာဒူးရယူထားတာမို့ဦးဆန်းစင်ကံကြမ္မာလို့တော့မဖြစ်ခဲ့ပါဘူး။ဒါပေမဲ့သူရဥရွှေမန်းဟာ2015ရွေးကောက်ပွဲမှာရှုံးနေလွှတ်တော်တက်တန်းကုန်ရင်တာမန်အရက်သားတယောက်ပြန်ဖြစ်သွားမှာမို့သူ့အခြေအနေစိုးရိမ်ရပြန်ပါတယ်။ဒီလိုအခြေအနေမှာသူနဲ့ရင်းနှီးတဲ့ဒေါအောင်ဆန်းစုကြည်နဲ့ဆွေးနွေးညှိနှိုင်းရာကနေတဆင့်လွှတ်တော်မှာအထူးကော်မရှင်ဖွဲ့သူရဥရွှေမန်းဥက္ကဋ္ဌရာထူးရပြီးတီထောင်စုအဆင့်ပုဂ္ဂိုလ်တယောက်ပြန်ဖြစ်လာတာပါသူ့အတွက်ဖွဲ့စည်းတယ်လို့ယူဆရတဲ့အဲ့ဒီကော်မရှင်ကို2016ကတည်းကတက်မတော်သားအမတ်တွေကန့်ကွက်ခဲ့တာပါကန့်ကွက်ရုံမကဖွဲ့စည်းပုံခြေခံဥပဒေဆိုင်ရာခုံရုံးကိုတင်တဲ့အထိစ조사ခဲ့ပါသေးရဲ့ဒါပေမဲ့တက်မတော်ဘက်ကမအောင်မြင်ခဲ့ပဲသူရဥရွှေမန်းဟာလွှတ်တော်တာဝန်ရှိပုဂ္ဂိုလ်တယောက်အနေနဲ့နိုင်ငံရေးစင်မြင့်ထက်မှာဆက်ပြီးရှိနေပြီးနိုင်ငံတကာတာဝန်ရှိသူတွေလာရောက်တွေ့ဆုံရတဲ့ပုဂ္ဂိုလ်အဆင့်ထိရောက်နေခဲ့ပါတယ
်လွှတ်တော်မှာအထူးကော်မရှင်ဖွဲ့ပေးပြီးသူရဥရှိမန်းကိုဥက္ကဋ္ဌနေရာပေးရတာဟာဒေါ်ဆန်းစုကြည်နဲ့ NLD အတွက်သူရဥရှိမန်းကိုကဲတင်တာတခုတည်းမဟုတ်ပဲအခြားသောရည်ရွယ်ချက်တွေလည်းပါနိုင်ပါတယ်အထူးသဖြင့်လွှတ်တော်အကူပြောင်းကာလမှာ NLD အမတ်တွေလွှတ်တော်ရန်တရားတခုလုံးကိုပိုင်ပိုင်နိုင်နိုင်ချုပ်ကန်နိုင်မှုအရေးသူရဥရှိမန်းရဲ့အကူအညီအများကြီးလိုပုံရပါတယ်ဒါအပြင်အုပ်ချုပ်ရေးရန်တရားကြီးတစ်ခုလုံးအတွက်လူပေါင်းများစွာရွေးချယ်ခန့်ထားရမှာသူရဥရွှေမန်းရဲ့အကူအညီကိုရယူလိုတာလဲပါနိုင်ပါတယ်ဘလို့ပဲဖြစ်ဖြစ်သူရဥရွှေမန်းကတော့အရင်သူ့လုပ်ဖို့ကြိုင်ဖက်ဟောင်းတွေကိုကော်မရှင်ထဲမှာစုစည်းပြီးဩဇာတစ်ခုထူထောင်ထားနိုင်ခဲ့တယ်ဆိုရင်လဲမမှားပါဘူးကုရော NLD ဘက်ကအဲ့ဒီကော်မရှင်ကိုဖျက်သိမ်းလိုက်ပါပြီအခုလိုတက်တန်းတိုးမပေးဖျက်သိမ်းလိုက်ရတာနဲ့ပတ်သက်ပြီး NLD ပြောခွင့်ရလွှတ်တော်အမတ်ဦးအောင်ကြည်ညွန့်ကသူရဥရွှေမန်းဟာနိုင်ငံရေးပါတီတခုတီထောင်ထားပြီးခေါင်းဆောင်ဖြစ်နေတယ်။ဒါတွေမကသူ့ရဲ့အထူးကော်မရှင်ကလူ12ယောက်လောက်ကလည်းအဲ့ဒီပါတီခေါင်းဆောင်တွေဖြစ်နေတယ်။အဓိပ္ပာယ်အရ Lut do ni ne padi di kuye a chan bida, a kunyi bida gu yu ame the bom yu pinne bi, era ha ma thin do re a dwek, gom shen gu yasang la yada lu piyo ba re. Tabi me tu cha da ga, elu lo me su, pa yao tu ya ushe ma ne ma tai me ya dhle su re ki sa ba.
Lut do re me kwe pti lu, drin tau dwe, tura ushe ma ye yongan gu su bi dwa, eri ma tura ushe ma ye pye wong gu chi yi, dge ve, tu cho ma ti da, dwe cha ya ba re. Me gu nui miya bi me, tura ushe ma piyam thi nai na ga ro, nene li ba. သူထောင်ထားတဲ့ပါတီအတွက်အလုပ်တွေပိုလုပ်လိမ့်မယ်ဆိုတာလောက်အပြင်အခြားအထွေအထူးဘာမှသိမ့်မပြောနိုင်ပါဘူးဒီလိုကြိုတင်ညှိနှိုင်းတာမျိုးမလုပ်တဲ့အတွက်သူရဥွှေမန်းနဲ့ NLD ပါတီကစက်ဆန့်ရေးတိတ်ကောင်းပုံမရဘူးဆိုတဲ့မှန်းစာချက်တွေလဲထွက်ပေါ်လာပါတယ်သူရဥွှေမန်းအနေနဲ့အထူးကော်မရှင်ဥက္ကဋ္ဌတာဝန်ယူခဲ့တဲ့တုံးနှစ်တာကာလအတွင်းအစိုးရဖွဲ့အစည်းအဆင့်ဖွဲ့စည်းတာဝန်ပေးရမှာလွှတ်တော်တွင်ဥပဒေပြည့်ရေးနဲ့ဆုံးဖြတ်ချက်တွေချရမှာဩဇာအများကြီးညောင်းခဲ့ပုံရတယ်လို့ NLD အမတ်တွေကပြောဆိုကြပါတယ် အခုဆိုရင်သူရဥွှေမန်းဟာတာမန်အယက်သားဖြစ်သွားပြီမို့အဲ့လိုဝေဖန်ဖို့လိုတော့မှာမဟုတ်ပါဘူးတာမန်အယက်သားဖြစ်သွားတဲ့သူရဥွှေမန်းဟာလွှတ်တော်အကာအကွယ်ပြည်ထောင်စုအဆင့်ပုဂ္ဂိုလ်ဆိုတဲ့အကာအကွယ်မဲ့သွားပြီမို့အရင်သာသနာရေးဝင်ကြီးဟောင်ဦးဆန်းစင်လိုကံကြမ္မာမျိုးကြုံနိုင်သေးသလားမကြုံတော့ဘူးလားမမှန်းစနိုင်ပါဘူး
လောလောဆယ်ပါတီတီထောင်သူမှုပါတီတိဆောက်ရေးနှစ်ထောင်နှစ်ဆယ်ရွေးကောက်ပွဲအတွက်ပြင်ဆင်ရေးလုပ်ရမယ်ဆိုပေမဲ့လွယ်တဲ့ကိစ္စတော့မဟုတ်ပါဘူးသူ့အနေနဲ့နိုင်ငံရေးဘဝကိုအစကနေပြန်ဆရမယ်အနေအထားမျိုးရောက်သွားစေပါတယ်လက်ရှိမြန်မာနိုင်ငံမှာ NLD ပါတီအတွက်အကောင်းဆုံးမျှော်လင့်နိုင်တာကတော့ဒေါန်ဆန်းစုကြည်ရဲ့အားပေးမှုနေရာချထားမှုမဟာမိတ်ပြုမှုအသုံးပြုမှုတွေပါပဲအဲ့ဒါတွေမရှိခဲ့ဘူးဆိုရင်တော့သူရဥွှေမန်းအနေနဲ့အတိတ်ကာလတုန်းကလိုနိုင်ငံရေးဇက်ခုန်ထက်ကိုပြန်တက်ဖို့အရေးမသေးကြမရေရာလှကြောင်းပါအခုတော့အင်္ဂါနေ့ည၈:၄၀အစီအစဉ်မှာဘာရီမြဆွေးနွေးမလဲဆိုတာနားဆင်ကြရအောင်ပါရှင်
ရှင်မြတ်ပြရန်ကုန်တို့ရောစီပင်တာယာရေးကော်မတီအဆက်ဆက်ရွေးကောက်ပွဲတွေကိုမတ်လ၃၀ရက်နေ့တနင်္ဂနွေနေ့မှာကျင်းပမှာဖြစ်ပါတယ်ဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့အများပြည်သူသိထားသင့်တဲ့အချက်တွေနဲ့စီပင်ရွေးကောက်ပွဲဟာဘလောက်ရေးပါသလဲဘလောက်လုပ်ပိုင်ခွင့်တွေရှိတဲ့နေရာဖြစ်သလဲဒါတွေကိုလာမယ့်အင်္ဂါနေ့ညပိုင်းတိုင်းအလီလိုက်အစီအစဉ်မှာဆွေးနွေးဖို့ရှိပါတယ်
ဒါမှမဟုတ်ကိုဆွေးနွေးမေးမြန်းလိုတာတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုပြီးတော့ပြပို့ထားမယ်ဆိုရင်တဲ့အလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။တမောင်းဟုတ်ကိုဆွေးနွေးမေးမြန်းလိုတာတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုပြီးတော့ပြပို့ထားမယ်ဆိုရင်တဲ့အလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။တမောင မတို့ VOA မြန်မာပိုင်းကတင်ဆက်နေပါတယ်။အင်္ဂါနေ့ညနဲ့စနေနေ့ညတွေမှာတင်ဆက်တဲ့ဓာတ်ရိုက်လေးလိုင်းမှာပါဝင်ဆွေးနွေးကြပါလို့လည်းထပ်မံဖိတ်ခေါ်ပါတယ်ရှင်။အခုဆက်လက်ပြီးတော့ကျွန်မတို့ထူးခြားစံပြကမ္ဘာသတင်းများအစီအစဉ်ကိုမအေးတန်နာကျော်နဲ့အတူကိုငင်းချမ်းကတင်ဆက်ထားပါတယ
်။စပိန်နိုင်ငံဘာစီလိုနာမြို့မှာကျင်းပနေတဲ့ကမ္ဘာမိုဘိုင်းညီလာခံမှာလူလူစိတ်ရုပ်ကလေးဆိုဖီယာကိုလူတွေစိတ်ဝင်စားကြည့်နေကြတာပါ။ဆိုဖီယာလူလူစိတ်ရုပ်ကလေးကကွန်ပျူတာတစ်လုံးလိုပဲ chip နောက်ပြီးတော့ processor နဲ့ကင်မရာတွေတက်ဆင်ထားတာဖြစ်ပြီးတော့လူလိုပဲပြုံးပြနိုင်ပါတယ်။ဟောင်ကောင်အခြေစိုက် Hanson ဆက်ရုပ်ကုမ္ပဏီကတည်ထွင်ခဲ့တာဖြစ်ပြီးတော့သင်ယူနိုင်စွမ်းရှိတဲ့ AI နည်းပညာသုံး Sophia ဆက်ရုပ်မလေးဟာလူသားတွေနဲ့စကားပြောဆက်သွယ်နိုင်ပါတယ်။ဒါ့အပြင်နောက်ဆုံးမှာ 5G mobile နည်းပညာကိုအသုံးပြုပြီးတော့လူသားတွေရဲ့အကူအညီမပါဘဲနဲ့ model ကရန်နာပေးနိုင်တယ်လို့ဝင်းလန်တဲ့နေရာတွေမှာကူညီကယ်ဆယ်ရေးလုပ်ငန်းတွေကိုလည်းထိန်းချုပ်ကူညီပေးနိုင်တာပါ။လူသားတွေရဲ့မျက်နှာတွေကိုမှတ်မိရောမကလူတွေရဲ့အမူအရာတွေကိုပါအတုခိုးနိုင်သလိုဘယ်အကြောင်းအရာမဆိုကျွမ်းကျင်ကျင်ပြောနိုင်ပါတယ်
သူကလူတွေရဲ့စိတ်ခံစားမှုတွေကိုနားလည်နိုင်ကြွမ်းရှိပေမဲ့လူတွေခံစားတယ်လို့မျိုးတော့မခံစားတတ်ဘူးလို့ဆိုဖီယာကပြောပါတယ
်ဘယ်ဂျီယံနိုင်ငံဘရက်ဆယ်မြို့ကဖက်ရှင်ပြပွဲတစ်ခုမှာချောကလက်တွေသုံးပြီးချုပ်လုပ်ထားတဲ့အဝတ်အစားတွေပြသခဲ့ပါတယ်ချောကလက်ပညာရှင်ပေါင်း80ကျော်ဝိုင်းဝန်းဖန်တီးခဲ့တဲ့အဝတ်အစား73မျိုးကိုပြသခဲ့တာပါတချို့အဝတ်တွေကချောကလက်နည်းနည်းပဲပါပေမဲ့တချို့ဟာတွေကတော့ချောကလက်တွေကြီးပဲသုံးပြီးချုပ်ထားတာပါနာမည်ကြီးဖက်ရှင်ဒီဇိုင်းပညာရှင်တွေနဲ့ချောကလက်ပညာရှင်တွေပူးပေါင်းဖန်တီးခဲ့တဲ့ဒီအဝတ်တွေအတွက်ချောကလက်8ကီလိုဂရမ်လောက်အသုံးပြုခဲ့ပါတယ်ချောကလက်တွေမှာမှတောင့်တောင့်လေးနဲ့ဝတ်ဆင်လို့ရစေဖို့အတွက်စတီးတန်မနီနဲ့ပေါ်လီစတိုင်ရင်းလို့ခေါ်တဲ့ဖော့တွေကိုသုံးပြီးအဲ့ဒီအပေါ်မှာချောကလက်အုပ်ခဲ့တာလို့ချောကလက်ပညာရှင်ရောင်ခရစ်စတီဟူဘတ်ကပြောပါတယ်ဒီဖက်ရှင်ပြပွဲမှာအခုခေတ်စားနေတဲ့ကိစ္စတစ်ခုဖြစ်တဲ့ช็อกโกแลตအစီကနေช็อกโกแลตဘယ်လိုလုပ်တယ်လဲဆိုတာကိုလည်းတင်ဆက်ပြသခဲ့ပါတယ်ခင်ဗျာ
ဗီယက်နမ်နိုင်ငံဟနွိုင်းမြို့မှာကျင်းပတဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်နိုဒုတိယအကြိမ်တွေ့ဆုံဆွေးနွေးပွဲမစခင်မှာတော့သူတို့နဲ့ပုံစံတူဝတ်ဆင်ထားတဲ့လူနှစ်ယောက်ကတကယ်သမ္မတနဲ့မြောက်ကိုရီးယားကောင်ဆောင်တို့တွေ့ဆုံတယ်လို့မျိုးကြိုတင်ပြီးတော့တွေ့ဆုံခဲ့ကြပါတယ်ရာဆယ်ဝိုက်ဆိုတဲ့လူကသမ္မတထရမ့်ပုံစံတူဝတ်ဆင်ပြီးတော့Howard X ဆိုတဲ့လူကတော့မြောက်ကိုရီးယားကောင်းဆောင် Kim Jong Un လိုမျိုးဝတ်ဆင်ထားတာပါ။အဲဒီလိုမျိုးပုံစံတူဝတ်ဆင်ပြီးတော့အတူလုပ်တဲ့အတွက်ကြောင့်မလို့ပတ်စံကောင်းကောင်းရရဲလို့ဆိုပါတယ်။မြောက်ကိုရီးယားကောင်းဆောင်ပုံဖြစ်ဖို့သူ့ရဲ့အဝတ်အစားတွေကိုဝတ်။နောက်ပြီးတော့ဇပင်ကိုလည်းတေချာလုပ်ဖို့အတွက်3နာရီလောက်အချိန်ယူရတယ်လို့ Howard X ကပြောပါတယ်။ American သမ္မတ Trump နဲ့တူဖို့တော့ Russell White ကမျက်လုံးတစ်ဝက်ကိုခြံပြီးတော့မျက်နှာကိုကျေးညိုအောင်ဆေးဖြန့်ဖို့နောက်ပြီးတော့ဇပင်ကိုဂျယ်လိမ့်ဖို့မိနစ်20လောက်ပဲကြာတာပါ။တကယ်ဆွေးနွေးပွဲကျင်းပတဲ့ February 28ရက်နေ့မတိုင်ခင် February 25ရက်နေ့မှာပဲဒီမြောက်ကိုရီးယားခေါင်းဆောင်ပုံစံတူ Howard X ကို VN နိုင်ငံကနေပြီးပြင်းထန်ထန်ပေးခဲ့ပြီးတော့ Trump ပုံစံတူလုတ်တဲ့ White ကိုတော့ပုံစံတူအင်ဂျီမဝတ်ဖို့ VN ရဲကတတိပေးခဲ့ပါတယ်ရှင
်အခုကြားခဲ့ရတဲ့ထူးခြားဆန်းပြကမ္ဘာသတင်းများအစီအစဉ်ကို VOA မြန်မာပိုင်းရဲ့ TV Magazine အစီအစဉ်မှာလည်းအပတ်စဉ်တင်ဆက်နေပါတယ်ကျမတို့အစီအစဉ်တွေကိုရေဒီယိုနဲ့ Facebook ကနေတိုက်ရိုက်နားဆင်နေကြတဲ့အတွက်လည်းကျေးဇူးအထူးတင်ပါတယ်ရှင်အခုတော့သတင်းအချင်းချုပ်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီမတ်တင်ကြီးထိုက်ကပြောပြမှာပါရှင
်ဆီးရီးယားနိုင်ငံတွင် Islamic အစွန်းရောက် IS အဖွဲ့ရဲ့နောက်ဆုံးလက်ကျန်ခြေကုပ်ရယူထားရာဘာကူးမှာဒုတိယမြောက်နေ့ဖြစ်တဲ့မနေ့တနင်္ဂနွေနေ့တနေ့လုံးတိုက်ပွဲတွေပြင်းထန်ခဲ့ပါတယ်အမေရိကန်ထောက်ပံ့တဲ့တပ်ဖွဲ့တွေကိုဟန်တားနိုင်ဖို့အတွက်အကြမ်းဖက်ဝါဒီအဖွဲ့ကတိုက်ခိုက်ရေးသမားတွေကကားဘုံးတွေနောက်လူသားတိုင်းတွေကိုအုံပြုနေပါတယ်။အမေရိကန်ထောက်ပံ့ထားတဲ့ Syria Democratic တပ်ဖွဲ့တွေနဲ့ချိတ်ဆက်တဲ့လူမှုကွန်ရက်တွေမှာတင်ထားတဲ့ဗီဒီယိုတွေထဲမှာတော့ IS ထိမ့်ချုပ်ထားတဲ့ Syria ရှေ့မြောက်ပိုင်းကရွာထဲမှာမီးလောင်နေပြီးတော့မဲညစ်နေတဲ့မီးခိုလုံကြီးတွေထွက်နေတာကိုတွေ့ရပါတယ်။ပြီးခဲ့တဲ့သတင်းပတ်ထက်ဗီယက်နမ်နိုင်ငံမှာတွေ့ဆုံတဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့ရဲ့ထိပ်သီးဆွေးနွေးပွဲမှာရလဒ်တစုံတရာမရဘဲပြီးဆုံးသွားခဲ့တဲ့အပေါ်သမ္မတအင်ဂျီရောကခုခံပြောဆိုလိုက်ပြီးမြောက်ကိုရီးယားရဲ့တောင်းဆိုချက်တစ်စိတ်တစ်ပိုင်းကိုမှလက်ရောချင်းမရှိဘဲအမေရိကန်ရဲ့အကျိုးစီးပွားကိုကာကွယ်ထိန်းသိမ်းခဲ့တယ်လို့ပြောဆိုထားပါတယ်အမေရိကန်သမ္မတဒေါ်နယ်ထရန့်နောက်သူနဲ့ရုရှားကြား2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲကာလအတွင်းဆက်နွယ်မှုတွေကိုစုံစမ်းစစ်ဆေးမှုတိုးပြီးလုပ်မယ်လို့ထိပ်တန့်ဒီမိုကရက်အမတ်ကတနင်္ဂနွေနေ့မှာအခိုင်အမာပြောဆိုလိုက်ပါတယ်။ Saudi Arabia နိုင်ငံမှာထိမ့်သိမ်းခံရတဲ့အမေရိကန်နဲ့ Saudi နှစ်နိုင်ငံသားခံယူထားသူဒေါက်တာဝါလစ်ဖာတာဟီစီကိုအမေရိကန်တန်တမန်နဲ့တွားရောက်တွေ့ဆုံခွင့်ရခဲ့ပါတယ်။ Saudi နိုင်ငံမြို့တော်ရိယတ်မှာထိမ့်သိမ်းခံရတော့ညှဉ်းပန်းနှိပ်စက်ခံရတယ်လို့ယုံကြည်ရကြောင်းလဲအမေရိကန်အမျိုးသားလုံခြုံရေးအကြံပေးကတနင်္ဂနွေနေ့မှာပြောဆိုထားပါတယ်ရှင်
။သတင်းချင်းချုပ်ကိုမတ်တင်ကြီးထိုက်ကတင်ဆက်ခဲ့တာပါရှင်။ဒီကနေ့မနေ့ရဲ့အစီအစဉ်ထုတ်လွှင့်ရေးမှုကတော့ကိုညံဝင်းအောင်ပါ။ Engineer ကတော့ John Elson ဖြစ်ပါတယ်။ကျမတို့တနင်္လာနေ့နေ့ခင် VOE မြန်မာပိုင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာထလွားကသောရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင်။ကျမ Engineer နိုင်ပါရှင်လန်းချမ်းမြေကြပါစေရှင်။
This program has come to you from the Voice of America, Washington.